Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်2016ခုနှစ်စက်တဘာလ2ရက်တောက်တာနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်ဇမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမအနန္ဒချက်မသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပါမယ်အမေရိကန်ပြည်အောင်စုက Republican Party သမ္မတလောက်ဒေါ်နယ်ထရန့်ကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့ကပြောဆိုခဲ့ပါတယ်ယူကရိန်းနိုင်ငံရေဆက်ပြီးဝင်ဆွက်နေတဲ့ရုရှားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။အာဆီယံထိပ်သီးညီလာခံတက်ရောက်မဲ့သမ္မတအိုဘားမားအနေနဲ့မြန်မာနိုင်ငံပါဝင်လူ့ခွင့်ချုပ်ဖောက်နေတဲ့နိုင်ငံတချို့ကခေါင်းဆောင်တွေကိုဖိအားပေးဖို့ AI အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနဲ့ပြောပြဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တော်ရှင်နေနာဆင်ကြရမှာက
6ရက်နေ့လာပါမယ်။6ရက်နေ့6ရက်9ရက်စီစဉ်ရတော့ตุนเนดีคอมมิชชั่นมาบาเรอพเปบอกคอมมิชชั่นตะกั่วลุ
ကလတမကအတွင်းမူချိုကိုဖီအနန်ရဲ့ရခိုင်ပြည်နယ်ကိုတွားရောက်မဲ့ခီးစံနဲ့ပတ်သက်ပြီးအခုလိုပြောကြားချက်တွေနဲ့အတူဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရေးဆွဲရမှာကိုပိုင်အုပ်ချုပ်ခွင့်ပြဋ္ဌာန်းခွင့်တွေကိုအာမခံမဲ့အချက်တွေထည့်သွင်းပေးဖို့တိုင်းရင်းသားကိုယ်စားလှယ်တွေကတိုက်တွန်းတဲ့အကြောင်းပါဝင်လစ်လက်နေတဲ့လွတ်တော်ကိုယ်စားလှယ်18နေရာအတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပပေးဖို့ရှိတဲ့အကြောင်းနဲ့အိန္ဒိယနိုင်ငံတွေထိတောင်ကူးစက်ပြန့်ပွားလာတဲ့ဇီကာရောဂါပိုးအတွက်အသိပေးရမယ့်အချက်တွေကိုအခုမနက်မှပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးထိတ်တန့်ရောက်တဲ့တင်တွေကိုမန္တန္တာချက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးသွားမှာပါရှင
်။အမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးပျော်ပြောင်းတဲ့မူဝါဒတွေထားရှိရေးပြောဆိုနေတာတွေကို Republican Party သမ္မတလောင်း Donald Trump ကအဆုံးသတ်လိုက်ပြီးတော့နိုင်ငံတွင်းမှာတရားမဝင်ရောက်နေသူတွေကိုနေရက်ပြန်ပို့ဖို့နဲ့တောင်ပိုင်းနယ်စပ်မှာတတိုင်းကာယံဖို့ထပ်မံကတိပြုလိုက်ပါတယ်။တတိုင်းကာယံတဲ့နေရာမှာကုန်ကြမဲ့စရိတ်ကိုလည်းမက္ကဆီကိုနိုင်ငံကပေးရမယ်လို့ပြောဆိုခဲ့တာပါ။နိုင်ငံသားဖြစ်ခွင့်ရလာနိုင်တဲ့တရားမဝင်ရောက်ရှိလာသူတွေကိုလူငိမ့်ချမ်းသာကိုမပေးနိုင်ဘူးလို့လည်းကြာသပတေးနေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာ Trump ကရေးသားခဲ့ပြီးတော့တတိုင်းကာဖို့အတွက်ကုန်ကြစရိတ်တရားရာဂိုင်နှုန်းစလုံးကိုလည်းမက္ကဆီကိုနိုင်ငံကပေးရမယ်လို့ဖော်ပြခဲ့တာဖြစ်ပါတယ်။နိုဝင်ဘာသမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ကိုရှင်ပြိုင်နိုင်ရပြီးသမ္မတဖြစ်လာတဲ့အခါဆောင်ရွက်မဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တွေကိုအမေရိကန်နောက်တောင်ဘက်နယ်စပ်ဒေသဖြစ်တဲ့အရီဇိုနာပြည်နယ်မှာဗုဒ္ဓဟူးနေ့ကပဲထရန့်ကချပြခဲ့တာဖြစ်ပါတယ်။အမေရိကတိုက်အလဲပိုင်းနဲ့မက္ကဆီကိုနိုင်ငံကနေအမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်သူတွေနဲ့ပတ်သက်ပြီးတော့အဓိကကြတဲ့မိန်ကွန်းမပြောခင်နိုင်ပိုင်းလို့မှာပဲထရန့်ကလူဝင်မှုကြီးကြပ်ရေးနဲ့တခြားကိစ္စရပ်တွေကိုမက္ကဆီကိုသမ္မတအရီကေနီယက်တိုနဲ့ဆွေးနွေးဖို့မက္ကဆီကိုစီးတီးမြို့ကိုတွားရောက်ခဲ့ပါတယ်။အမေရိကန်အာဏာပိုင်တွေကတော့နိုင်ငံတွင်းမှာတရားမဝင်ရောက်နေသူ17တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတော့ထရန့်ရဲ့အစီအစဉ်အရရာဇဝတ်မှုကျူးလွန်မှုသူ2တန်းနဲ့ဗီဇာတက်တန်းကုန်ပြီးတော့ဆက်လက်နေထိုင်နေသူ6တန်းကျော်4တန်းကျော်အပါအဝင်6တန်းကျော်ဟာနေရက်ပြန်ပို့ခံရနိုင်ပါတယ်
။ဗင်နီဇွဲလားနိုင်ငံရဲ့သမ္မတနီကိုလတ်စ်ဗာရူဒိုကိုဆန့်ကျင်တဲ့ရထောင်ချီတဲ့သူတွေဟာဝေးလံတဲ့အမေဇုန်ဒေသရွာတွေကနေလာရောက်ကြပြီးကာရကတ်စ်မြို့ရဲ့လမ်းမတွေပေါ်မှာကြာသပတေးနေ့ကခြိတဲ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတချို့ဟာတကိုယ်လုံးအဖြူရောင်ကိုဝတ်ဆင်ထားကြပြီးဗင်နီဇွဲလားမှာငတ်နေပြီလို့ကြွေးကြော်ကမြို့တော်ရဲ့အရှိဘက်ကိုခြိတဲ့သွားကြပါတယ်တမရကိုထောက်ခံကြသူဒီနှစ်ထဲမှာ25ရာခိုင်နှုန်းထိကျဆင်းသွားပြီးလက်ရှိတမရနှုတ်ထွက်ပေးရေးပြည်သူဆန္ဒခံယူပွဲလုပ်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်။အတိုက်ခံတွေကစီးပွားရေးကတ်ဆိုင်မှုယာကနန်းအထိငွေကြေးဖောင်းဖောက်မှုတွေနဲ့တနိုင်ငံလုံးရဲ့ဆန္ဒရိက္ခာအပါအဝင်အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးမြို့တော်မှာဆန္ဒပြချီတက်နေတာဖြစ်ပါတယ်။တမရမာရူဒိုကအကြမ်းဖက်မှုပေါ်လာရင်အတိုက်ခံခေါင်းဆောင်ကိုထောင်ချဖြစ်မယ်လို့ချင်းချောက်ထားပါတယ်။ဒါပေမဲ့ Democratic Unity Roundtable အတိုက်ခံပါတီရဲ့ခေါင်းဆောင်ဟေးစုထိုရီယာဘာကခြိတက်မှုတွေကိုငြင်းညမ်းစွာဆက်လုပ်သွားမယ်လို့ကတိပေးထားပါတယ်။အတိုက်ခံတွေကကာရကတ်စ်ကိုတင်ကြဒီအစိုးရကြဆင်းကြဆုံးရမယ်လို့ကြွေးကြော်ကြပြီးတမနာကိုအရေးယူဖို့မြို့တော်ရဲ့လမ်းမတွေပေါ်မှာခြိတက်နေကြတာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအဖွဲ့ကတော့ဘာမှအကြောင်းမပြန်သေးပါဘူး။အခုအချိန်နေရဆိုရင်ဒီနှစ်မှာရွေးကောက်ပွဲလုပ်ဖို့ဖြစ်နိုင်မဲ့အလားအလာမမြင်ရသေးပါဘူး။အင်ကြီးအနေအောင်ဝတ်ဆင်ကြတဲ့အစိုးရကိုထောက်ခံတဲ့အသီးကြားဆန္ဒပြပွဲတွေလည်းကြာသာပတေးနေ့တည့်ရက်ထဲမှာပဲဖြစ်ပွားခဲ့ပါတယ်
တူရကီတပ်ဖွဲ့တွေကကတ်လက်နက်ကင်တွေနဲ့အပြစ်ရလိုက်ပြီးလို့အမေရိကန်ရဲ့ပြောဆိုချက်ဟာမှန်မှန်ဘူးလို့တူရကီကဗုဒ္ဓဟူးနေ့မှာညှင်းဆန်လိုက်တယ်လို့ချိန်ချမှုတွေအားလုံးကိုဖယ်ရှားပြီးတဲ့အချိန်ထိဆီးရီးယားနိုင်ငံမြောက်ပိုင်းမှာစစ်စင်ရေးတွေဆက်လုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။ကတ်တွေကိုတိုက်ခိုက်နေတာရက်ပြီး IS အစွန်းရောက်အဖွဲ့ပေါ်အာယုံဆိုင်နှိမ်နှင်းဖို့အမေရိကန်ကတောင်းဆိုထားပေမဲ့တူရကီသမ္မတရီဆက်တေး R1 ရဲ့ပြောခွင့်ရကတော့အပြစ်ရဖို့ကိစ္စဟာပြောရမယ့်ကိစ္စမဟုတ်ဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်။ Euphrates မြစ်အရှိပိုင်းကနေကတ်တွေပြန်မစုံမချင်းဆက်ပြီးတော့တိုက်သွားမယ်လို့လည်းပြောပါရယ်ကတ်တွေနဲ့အပြစ်ခတ်ရက်စဲမထားဘူးလို့တူရကီကပြောဆိုနေပေမဲ့တိုက်ခိုက်မှုတွေမရှိတာဗုဒ္ဓဟူးနေ့မှာ3ရက်ထိရှိသွားပြီဖြစ်တာကြောင့်အမေရိကန်ကငြိမ်းချမ်းရေးရဖို့တောင်းဆိုချက်ကိုအမေရိကန်ရဲ့မဟာမိတ်တွေဖြစ်ကြတဲ့နှစ်ဖက်စလုံးကအခုချိန်ထိတော့လက်ခံနေကြပုံရပါတယ
်လူမပါတဲ့ SpaceX ကထုတ်တဲ့ဒုံးမြတ်ဟာအမေရိကန်ပြည်ထောင်စု Florida ပြည်နယ်ကသူ့ကိုစပစ်လွတ်တဲ့ကွင်းမှာပဲကြာသပတေးနေ့မနေ့ကပေါက်ကွဲသွားခဲ့ပါတယ်ဒီဒုံးမြန်ကိုပြစ်လွတ်တဲ့ပို့ဆန်းတက်နေချိန်မှာပဲဒီနေရာမှာပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တာဖြစ်ပြီးကီလိုမီတာတော်တော်ဝေးတဲ့နေရာကအင်ဂျီတွေအထိလှုပ်ခတ်သွားတယ်လို့ NASA အဖွဲ့ကပြောပါတယ်ဒုံးမြန်ဆားလွတ်တဲ့နေရာမှာပဲမီးခိုလုံးကြီးတွေတက်လာတာကိုရုပ်မြင်သံကြားမှာတွေ့ရပါတယ်ဒီပေါက်ကွဲမှုကြောင့်လူတွေထိခိုက်ဒဏ်ရာရတာမရှိပေမဲ့ဒုံးမြန်နဲ့ဒုံးမြန်ကတဲ့ကဆက်သွယ်ရေးဂျူတုကိုတော့ပျက်စီးသွားစီတယ်လို့ SpaceX ကပြောပါတယ်ဒီစမ်းသပ်ချက်ဟာလာမယ့်စနေနေ့မှာလွှတ်တင်မယ့် Israel ဆက်သွယ်ရေးဂျူတုကိုတည်ဆောင်သွားမယ့်ဒုံးမြန်ကိုလွှတ်တင်ဖို့ပြင်ဆင်မှုတစ်ခုဖြစ်တယ်လို့တောင်ဝန်ရှိသူတွေကဆိုပါတယ်ဒီဒုံးမြန်မျိုးဟာအပြည်ပြည်ဆိုင်ရာအာကာသစခန်းအတွက်လိုအပ်တဲ့ပစ္စည်းတွေကိုပို့ရမှာသုံးတဲ့ဒုံးမြန်မျိုးဖြစ်ပြီးဒီပေါက်ကွဲမှုဟာ SpaceX ရော NASA အဖွဲ့အတွက်ပါကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ် SpaceX ဟာTelsa Gary ထုတ်တဲ့ Elon Musk ပိုင်တဲ့ American အာကာသဆိုင်ရာစက်ပစ္စည်းတွေထုတ်လုပ်ပြီးအာကာသလေးကိုတည်ယူပို့ဆောင်မှုတွေလုပ်နေတဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်ဒီ UI ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်လာအိုနိုင်ငံမှာရှေ့သတင်းပတ်ထဲကျင်းပမယ်အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတဲ့အမေရိကန်သမ္မတဘရက်ကိုအိုဘားမားအနေနဲ့မြန်မာနိုင်ငံအပါအဝင်ဒေတာရင်းမှာဖြစ်ပွားနေတဲ့လူခွင့်ရချုပ်ဖောက်မှုတွေကိုကင်တွယ်ဖြေရှင်းရေးတက်ဆိုင်ရာခေါင်းဆောင်တွေကိုဖိအားပေးဖို့နိုင်ငံတကာလူခွင့်ရအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာလူနည်းစုဖြစ်တဲ့ Rohingya Muslim တွေအပေါ်ခွဲခြားဆက်ဆံမှုတွေလာအိုနိုင်ငံကထင်ရှားတဲ့တက်ကြွလှုပ်ရှားသူတူပျောက်ဆုံးနေတာနဲ့ဖိလစ်ပိုင်မှာရဲတပ်ဖွဲ့ကဥပဒေမဲ့တပ်ဖြတ်နေတာတွေနဲ့ပတ်သက်လို့အာဏာပိုင်တွေကိုဖိအားပေးဖို့ AI အဖွဲ့ကသမ္မတအိုဘားမားကိုတောင်းဆိုခဲ့တာဖြစ်ပါတယ်။တကဘာလုံးကစောင့်ကြည့်နေတယ်ဆိုတာကိုအရှိတောင်အာရှခေါင်းဆောင်တွေသိအောင်လုပ်နိုင်တဲ့အခွင့်အရေးကိုသမ္မတအိုဘားမားအနေနဲ့လက်လွတ်မခံဘဲအသုံးချရမှာဖြစ်ပြီးအရှိတောင်အာရှနဲ့ကမ္ဘာတဝန်းကအစိုးရတွေအနေနဲ့နိုင်ငံတကာလူခွင့်ရစံနှုန်းတွေကိုလိုက်နာကြဖို့ဥပဒေမဲ့ဖန်ဆီးပြီးလက်စဖြောက်တာတွေဖိအားပေးတာအကြမ်းဖက်တာတွေကိုလည်းလက်မခံကြဘူး AI အဖွဲ့ပြောခွင့်ရပုဂ္ဂိုလ်တီကူမာကကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာဆယ်စုနှစ်တွေနဲ့ချီခွဲခြားဆက်ဆံခံနေရတာဖြစ်ပြီးတော့လွတ်လပ်စွာသွားလာခွင့်တွေကတ်တက်ခံထားရတဲ့အတွက်ကျမကြီးဆောင်ရှားမှုပညာရေးနဲ့ဒန်းတူအလုပ်လုပ်ခွင့်တွေမရရှိကြဘူးလို့လည်း AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မကြသေးခင်နှစ်တွေအတွင်းနိုင်ငံကနေထောင်ထဲချီတဲ့ရိုဟင်ဂျာတွေထွက်ပြေးကြတာလူမောင်ကိုသမားတွေရဲ့လက်ထက်မှာညှဉ်းပန်းနှိပ်စက်ခံရတာတွေကိုလည်းထောက်ပြခဲ့ပါတယ်ဒါကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်တွေနိုင်ငံသားအခွင့်အရေးရရှိဖို့နဲ့သူတို့ပေါ်ကြမ်းဖက်မှုတွေရပ်ဆိုင်းစေဖို့အပါအဝင်လူခွင့်ရပြန်လည်ရရှိအောင်ချက်ချင်းကင်တွယ်ဆောင်ရွက်ဖို့သမ္မတအိုဘားမားကဖိအားပေးဖို့ AI အဖွဲ့ကြီးကတောင်းဆိုထားပါတယ်
။မြန်မာနိုင်ငံနေဆက်မြို့တွေဖြစ်တဲ့မြဝတီကော့တောင်းနဲ့တာချီလိတ်နေဆက်ဂိတ်တွေမှာနိုင်ငံသားခီးသွွားဧည့်သည်တွေအတွက် e-visa တွေထုတ်ပေးနေပြီဖြစ်ကြောင်းလူဝင်မှုသကောင်စင်းရင်းနဲ့အလုပ်သမားရေးဝန်ကြီးဌာနကမနေ့ကြာသပတေးနေ့ကကြေညာလိုက်ပါတယ်။အဲ့ဒီနေဆက်ဂိတ်တွေမှာခီးသွွားတဲ့စီးပွားရေးဆက်ရောက် visa တွေကိုစတေမာတရနေ့ကစားပြီး e-visa အနေနဲ့ထုတ်ပေးသွားမှာဖြစ်တယ်လို့လူဝင်မှုအရာရှိတွေကပြောဆိုခဲ့တာပါနိုင်ငံသားခီးသွားတွေဟာ2014ခုနှစ်ကစားပြီး online ကတဆင့်ပြည်ဝင်ခွင့် visa လျှောက်ပြီးမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့ကြတာဖြစ်ပါတယ် e-visa ကိုလွန်ခဲ့တဲ့နှစ်2014စတေမာတရနေ့ကစားလို့ရန်ကုန် နိုင်ငံတကာလေဆိပ်မှာဆရောက်ဗီဇာအဖြစ်စတင်ထုတ်ပေးခဲ့ပြီးနိုင်ငံပေါင်း100ကျော်ကဧည့်သည်တွေလာရောက်တာပါ။အဲ့နောက်မနှစ်နိုဝင်ဘာကစလို့မန္တလေးနဲ့နေပြီးတော့လေဆိပ်မှာလည်း e-visa တွေထုတ်ပေးခဲ့ပါတယ်
။ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကို2014ခုနှစ်ကရုရှားနိုင်ငံနဲ့တသင်းလိုက်ပြီးသဘုံတွေကိုဆက်လက်အားပေးနေတဲ့ရုရှားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။ခရိုင်းမီးယားနဲ့ယူကရိန်းနိုင်ငံမှာလုပ်ငန်းတွေလုပ်ကိုင်းနေတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်အမည်သည့်30ခုကိုအရေးယူတန်းခတ်မဲ့စည်ရင်တဲ့ထပ်မံဖြည့်ဆွက်လိုက်တဲ့အကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကကြာတာပြည်နေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ
်
မန္တနာချန်နယ်ကိုညဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအန်နဲ့ရခိုင်ပြည်နယ်ကိုတွားရောက်မဲ့အကြောင်းကိုကြည့်အောင်ပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူမယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအန်နန်ဟာလာမယ့်သတင်းတစ်ပတ်မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့ရခိုင်ပြည်နယ်ကို၂ရက်တာသွားရောက်ဖို့စီစဉ်ထားပါတယ်ခီးစဉ်အတွင်းရခိုင်ပြည်နယ်တဲကသက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးကော်မတီရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းစီစဉ်ထားပါတယ်ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကိုမတ်တကီထိုက်ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြအောင်ပါရှင်
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အကြီးအကဲကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်နဲ့အဖွဲ့ဝင်တွေမြန်မာနိုင်ငံကိုနောက်သတင်းပတ်အတွင်းမှာရောက်ရှိလာမှဖြစ်ပြီးရခိုင်ပြည်နယ်အခြေသက်ဆိုင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့အစီအစဉ်ရှိပါတယ်။ရခိုင်ပြည်နယ်အစိုးရရဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုအခုလိုပြောပါဗျ။ဟုတ
်ပါပြီ။6ရက်နေ့လာပါမယ်။6ရက်9ရက်အစီအစဉ်ကတော့ตุเนดิคอมมิชชั่นมาบาเรอภเผกคอมมิชชั่นตะกั่วลงตะไคบีเนโอลามาบ่อนาคือดิมาชื่อไส้โคดาริอารมณ์เนี่ยลาคือดาเมสเสร็จดาบ่เอเมสเสร็จดาดาภิโรชิโนตัวก็เปลี่ยนมาบ่เอมีเลขาจะมาตะนูซีเซนมาเหมียะอกูก็ตะนูไม่ซีเซนได้บ่เนี่ยโหลาเยมีเลขาจะมาเว้ยตะนูซีเซนมาเหมือนกันไอ้จ้าดาโหล่วยเนี่ยโหลตะนูซีเซนมาเหมือนกัน
ရခိုင်ပြည်နယ်တွင်းကလူမှုအတိုင်းဝိုင်းနှစ်ခုကြားနှစ်နှစ်ချီတည်ရှိလာတဲ့အကျက်အတဲကိုဖြည့်ရှင်းဖို့အတွက်နီးလန်းရှာနေတဲ့မြန်မာအစိုးရကရခိုင်အရေးအကြံပေးကော်မရှင်ကိုဖွဲ့စည်းဖို့စီစဉ်တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ပြီးနိုင်ငံခြားသား3ဦးပြည်တွင်းကပုဂ္ဂိုလ်6ဦးစုစုပေါင်းအဖွဲ့ဝင်9ဦးပါကော်မရှင်ကရခိုင်အရေးနဲ့ပတ်သက်ပြီးတစ်နှစ်အတွင်းအစီရင်ခံတင်ပြဖို့ဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်တွေရခိုင်ပြည်နယ်ခီးစဉ်အတွင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလဲရခိုင်ပြည်နယ်အစိုးရရဲ့အတွင်းရေးမှူးဦးတင်မောင်ဆွေကအခုလိုရှင်းပြပါဗျ။ကျွန်တ
ော်တို့ရောလေဟိုစိတ်ကိုယ်တော်ဆိုတော့အကုန်လုံးပဲပေါ့နော်ရခိုင်ပါတီရဟုတ်ပါဘူးအကုန်လုံးပါပဲကျွန်တော်အကုန်လုံးနဲ့တွေ့ဆုံပါတယ်တွေ့ဆုံတဲ့ခါမှာတော့ဘယ်လိုဒီတော့ဒီကော်မရှင်ဥက္ကဋ္ဌလူတွေနဲ့တော့အဲဒုံဟိုမိတ်ဆက်တဲ့သဘောပါပဲဒီရောက်လာပြီးတော့တွေ့ဆုံဒါရောက်ပြီးတော့မိတ်ဆက်တဲ့အဲ့ဒီတော့ဒီမှာသူအမြင်တွေမှာလည်းဟုတ်ပါဘူးကျွန်တော်တို့ဒီမှာရှိရကျွန်တော်တိုင်းသားတွေနဲ့ဖွဲ့စည်းထားတဲ့ဂျန်နဲ့တိုင်းသားကော်မရှင်ပုံဝင်နေတဲ့ user ဆက်ပြီးတော့လုံးလုံးတော်တာဖြစ်တာ
ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်မှာနိုင်ငံသားတွေပါဝင်ဖွဲ့စည်းတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တွင်းအမတ်နေရာအများစုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP အပါအဝင်အရင်အစိုးရဟောင်းဖြစ်တဲ့ပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီတို့လိုနိုင်ငံရေးပါတီတချို့ကလည်းကန့်ကွက်ကြပါတယ်ရခိုင်ပြည်နယ်အစိုးရကတော့အခုကော်မရှင်ကိုအပြုသဘောလက်ခံကြိုးဆိုတယ်လို့ပြောပါတယ်
။ဟုတ်ဒါဆိုအပြုသဘောဆောင်တဲ့ကော်မရှင်ဖြစ်တဲ့အတွက်ကျွန်တော်တို့ဘက်ကတော့ကြိုးဆိုပါတယ်။ဒါကလည်းလို့ဒီဟာနဲ့ပတ်သက်ပြီးတော့ဆန့်ကျင်တဲ့အုပ်စုတွေလည်းရှိပါတယ်။ဆန့်ကျင်နေကြရည်လည်းရှိပါတယ်။ဒါဘယ်လိုပဲဖြစ်ဖြစ်ဒါအားလုံးကတော့ဒါဟိုအပြုသဘောဆောင်ပြီးတော့အကောင်းဆုံးရှိတယ်လို့ပဲဒါမျှော်လင့်ထားကြပ
ါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာနိုင်ငံခြားသားတွေပါဝင်တာဟာပြည်ရင်းရေးကိုနိုင်ငံတကာအရေးသဖွယ်ဖြစ်သွားစေနိုင်တယ်ဆိုတဲ့အစိုးရချက်နဲ့ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်မှာအရေးကြီးအစိုးတင်သွင်းထားတာဖြစ်ပြီးဒီကိစ္စကိုဆွေးနွေးချဖို့လည်းရှိနေပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့မှာတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရာမြန်မာနိုင်ငံချက်ချင်းကြီးအသင်းနှာရက်ကဒေါက်တာတာလှရွှေမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြတီတာရခိုင်စာပေနဲ့ရင်ကျင်းမှုအသင်းရန်ကုန်ရဲ့ဥက္ကဋ္ဌဒေါ်စောခင်တင်တို့နဲ့အတူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးဟောင်းဂါဆန်စလမ်ဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်သံအမတ်ကြီးဟောင်းလက်တီတီယာဘန်ဒန်အာဆန်တို့ပါဝင်ပြီးမြန်မာနိုင်ငံသား6ဦးနိုင်ငံခြားသား3ဦးတို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင
်မတ်တကြီးထိုက်တင်ဆက်သွားတာပါအခုတခါပင်လုံကြီးလာကန်အပေါ်မှာတိုင်းရင်းသားကိုယ်စားလှယ်တွေရဲ့တိုက်တွန်းချက်ကိုတင်ပြပါမယ်ဘိုးချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေ1948ခုနှစ်ပင်လုံကြီးလာကန်မှာဂတိပြုခဲ့ကြတဲ့အတိုင်းပဲ အနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲရမှာကိုယ်ပိုင်အုပ်ချုပ်ခွင့်ပြဋ္ဌာန်းခွင့်တွေကိုအာမခံမဲ့အချက်တွေကိုထည့်သွင်းပေးဖို့21ရာစုပင်လုံညရာခံကိုတက်ရောက်ဆွေးနွေးကြတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုကိုညံဝဲအောင်ကစူးစီးတင်ဆက်ထားပါတယ်
စတေမလာတရက်နေ့ကဒုတိယမြောက်နေ့အဖြစ်ကျင်းပတဲ့21ရာစုပင်လုံညီလာခံမှာတိုင်းဒေသခေါင်းဆောင်တွေအနေနဲ့သူတို့ရဲ့သဘောထားတွေကိုပုံမှန်လင်းလင်းတင်ပြကြတာတွေ့ရပါတယ်။ပြည်နယ်တွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းဒေသခေါင်းဆောင်ကြီးတွေကြားရခင်ပင်လုံညီလာခံကာလတုန်းကသဘောတူထားခဲ့တာမို့ဒါကိုအလေးထားထည့်သွင်းဖို့လို့ကြောင်းမွန်မျိုးသားပါတီရဲ့အထွေထွေအတွင်းမှနိုင်လေဤတမက21ပင်လုံညီလာခံမှာတိုက်တွန်းသွားပါတယ
်။1949ကျွန်လ16ရက်နေ့မှာကျင်းပတဲ့တိုင်းပြုတ်ပြည်ပြုတ်လွတ်တော်မှာလဲဘူကျောက်အောင်ဆန်းကိုတိုင်မှာပဲခွေးစီမုံခြေခံဥရရေးဆွဲရမှာအခြေခံရမဲ့မူလေးချက်နဲ့လမ်းညွှန်ချက်ခုနှစ်ချက်ကိုချမှတ်ခဲ့ခွေးစီမုံခြေခံဥရမှာဖော်ပြထားခြင်းခံရတဲ့တတိပုဂ္ဂလပြည်နယ်တွေဟာလုံးဝကိုပိုင်အုပ်ချုပ်ရေးအပြည့်ဝရရှိခံစားစေရမယ်ဆိုတဲ့အချက်ပါခဲ့ပါတယ်ဒါတွေကိုကြည့်ခြင်းအဖြစ်ကျွန်တော်တို့ဘူကျောက်အောင်ဆန်းနဲ့တိုင်းရာခေါင်းဆောင်များဟာအနာဂတ်ဖွယ်ရပြည်တော်စုဒီဆောက်တဲ့နေရာမှာအခြေခံမူတွေကိုအခိုင်အမာချမှတ်ထားခဲ့ပြီးဖြစ်ပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်မှာအပြစ်ခတ်ရခဲ့တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA ဝဟိုကော်မတီဝင်ဒုတိယဗိုလ်မှူးကြီးဆိုင်းငင်းကလည်းပြည်နယ်တွေအရေးပြည်နယ်များကိုယ်တိုင်ဖြည့်ရှင်းခွင့်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေအတွက်ဆွေးနွေးသွားခဲ့ပါတယ
်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS နေဖြင့်အမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ဒီမိုကရေစီအရေးလူ့အခွင့်အရေးစသည့်အနှစ်သာရများပြည်နယ်တွင်းအရေးကိုပြည်နယ်များကိုယ်တိုင်ဖြေရှင်းခွင့်ဆိုတဲ့1949မင်းလုံးစာချုပ်နှင့်1961ပြည်နယ်များညီလာခံမှာဖော်ပြပါရှိပြီးဖြစ်တဲ့အခြေခံအကြောင်းနည်းအပေါ်မျှတစွာဖော်ထုတ်ဆွေးနွေးသွားမှာဖြစ်ပါတယ်
ဒီပင်လုံညီလာခံမတိုင်ခင်ကချင်ပြည်နယ်မိုင်ကြရံမှာကျင်းပတဲ့တိုင်းဒေသခေါင်းဆောင်တွေအစည်းအဝေးမှာ2008ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲဖို့ဆုံးဖြတ်ခဲ့တယ်လို့တင်ပြသူကတော့ဝါဒီမိုကရက်တစ်ပါတီဗဟိုအလို့မှုဆောင်ဦးရန်ကျော်ဖြစ်ပါတယ
်ဒီမိုကရေစီစနစ်ထွန်းကားပြီးဖက်ဒရယ်စနစ်နဲ့အညီအခြေခံဥပဒေအသစ်ပြန်လည်ပြင်ဆင်ရေးဆွဲရန်ဖြစ်ပြီးအနည်းချုပ်မှငြိမ်းချမ်းရေးရရှိရန်ဖြစ်သည့်ဖြင့်ကျွန်တော်တို့ဝါဒီမိုကရက်တစ်ပါတီအနေဖြင့်နှစ်နှစ်ကာကာဂုဏ်ယူထောက်ခံပါတယ်
ဒီလိုတောင်းဆိုမှုတွေရှိပေမဲ့2008ဖွဲ့စည်းပုံဥပဒေဟာဖက်ဒရယ်စနစ်အတွက်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံမျိုးဖြစ်တယ်လို့တပ်မတော်သားကိုယ်စားလှယ်ဗိုလ်မှူးကြီးစိုးတင့်ကပြောဆိုသွားပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေ2008ပါပြဋ္ဌာန်းချက်တွေကိုဥပဒေပညာရှင်တူဖြစ်တဲ့ပါမောက္ခရော်နယ်ဝက်စ်ရဲ့ပြည်တော်စုတနည်းအားဖြင့်ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးဖွင့်ဆိုချက်များနဲ့ချိန်ထိုးကြည့်မယ်ဆိုရင်ပြည်တော်စုဘိုလ်အစိုးရနဲ့ဒေသယူနစ်အစိုးရများရှိခြင်းဥပဒေပြုရေးနဲ့အုပ်ချုပ်ရေးအာဏာနှစ်ရပ်ကိုပိုင်းခြားပေးထားခြင်းဗန္ဒာရေးနဲ့တရားစာတာများအားအစိုးရနှစ်ရက်ကြာခွဲဝေတုံ့ဆွဲမှုကိုပိုင်းခြားသတ်မှတ်ပေးထားခြင်းရှိခြင်းတို့ကြောင့်ဖွဲ့စည်းပုံအခြေခံဥပဒေ2800ဆိုရင်ဖက်ဒရယ်စနစ်ရဲ့ဝိသေသလက္ခဏာများနဲ့ကိုက်ညီမှုရှိကြောင်းသုံးသပ်တင်ပြပါတယ
်။ကြံ့ခိုင်ရေးပါတီနဲ့အခြားတပ်မတော်သားကိုယ်စားလှယ်တွေကလည်း2008ဖွဲ့စည်းပုံဟာဖက်ဒရယ်ဖွဲ့စည်းပုံနဲ့ညီညွတ်တယ်ဆိုပြီးအဓိကထားထောက်ပြပြောဆိုကြပါရခင်ဗျာ
။ကုညံဝင်းအောင်ပြောပြပေးသွားတာပါ။အခုတခါကြားပြတ်ရွေးကောက်ပွဲသတင်းကိုတင်ပြပါမယ်။လစ်လက်နေတဲ့လွှတ်တော်ကိုယ်စားလှယ် session နေရာအတွက်ကြားပြတ်ရွေးကောက်ပွဲကျင်းပပေးဖို့ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒါပေမဲ့ရက်အတိကျတော့အခုချိန်မှမတက်မတ်ရသေးပါဘူး။ NLD အစိုးရလက်ထက်မှာပြန်လည်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ကလည်းခုချိန်ထိတိုင်းနယ်ပြည်နယ်ကော်မရှင်အဖွဲ့အစည်းတွေပြန်လည်ဖွဲ့စည်းနိုင်ခြင်းမရှိသေးသလိုဒီရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားပါတီတချို့ကဝေဖန်သုံးသပ်မှုတွေလည်းရှိနေတယ်ဆိုတဲ့သတင်းကို VOA မြန်မာပိုင်းကမတ်မေခါကပေးပို့ထားပါတယ်။
ပြဋ္ဌာန်းထားတဲ့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်တွေရဲ့ရွေးကောက်ပွဲဥပဒေပါပုံမှန်89ရာလွတ်တော်တွင်တစုံတရာသောအကြောင်းကြောင့်လွတ်တော်ကိုယ်စားလှယ်လက်လက်ကြောင့်လွတ်တော်ဥက္ကဋ္ဌတွေကလွတ်တော်ပုံမှန်သက်တမ်းရဲ့ပထမနှစ်အတွက်တစ်နှစ်အတွင်းဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွေအတွက်ဆိုရင်6လအတွင်းဥပဒေနဲ့အညီကြားပြတ်ရွေးကောက်ပွဲကျင်းပပေးဖို့ဖော်ပြထားပါတယ်။လက်ရှိမှာတော့ပြည်내နဲ့တိုင်းလွတ်တော်တွေကပြီးခဲ့တဲ့မေလအတွင်းမှာလစ်လက်နေရာတွေကိုကြေညာပေးခဲ့သလိုအမျိုးသားနဲ့ပြည်သူလွတ်တော်ဘက်ကလည်းပြီးခဲ့တဲ့ဇွန်လမှာလစ်လက်နေရာတွေကိုကြေညာခဲ့တာကြောင့်ကြားပြတ်ရွေးကောက်ပွဲကိုကျင်းပဖို့စီစဉ်ထားတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောပါတယ်။ကျွန်
တော်ပြည်သူလိုက်တဲ့ဥပဒေအရကျွန်တော်တို့ကတနည်းတွင်းလုပ်ပြရမယ်ဆိုတဲ့အခါကျတော့ဒီမတော်တဲ့ပုံမေးမတိုင်ရင်လုပ်ရမှာပေါ့ဒါပါပဲအခြေအနေကလေမေးလာမှလုပ်မယ်ပို့ပါဦး ဒီဥပဒေကတနေ့တွင်းဆိုတော့အောင်ကြပြီလေးမှာစာရီတနေ့တွင်းဆိုတော့ကျွန်တော်တို့2016မေမှာအောင်ကြရတော့2019မေမှာပြင်မှာလုပ်ပြရမှာပေါ့ဒီကတည်းကသူကပြည်သူလွတ်တော်က900ရနောက်မျိုးသားလွတ်တော်က300နောက်ပြည်နယ်လွတ်တော်က200ခုနှစ်900ရှိတယ်ပေါ့ဒီလိုကြီးတခါကျွန်တော်တို့2015ကမလုပ်ပြနိုင်လိုက်တဲ့ဗိုင်းရှင်းတဲ့ခြေသီးကလုပ်ပြရမှာပေါ့ဗိုင်းရှင်းတဲ့ခြေသီးကြတော့ကျွန်တော်တို့ကပြည်သူလွတ်တော်လည်းရွေးချယ်ပြရမယ်တလူနဲ့ပါပြည်နယ်ကပြည်နယ်လွတ်တော်အတွက်လည်းမျိုးစုရွေးပြရမှာပေါ့ဒီနယ်
NLD အစိုးရလက်ထက်ပြန်လည်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ဟာလာမယ့်နှစ်ဦးပိုင်းမှာဈာပြည့်ရွေးကောက်ပွဲတွေကျင်းပမယ်လို့ကြေညာလိုက်ပေမဲ့ခုချိန်ထိတော့တိုင်းနယ်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကိုပြန်လည်ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူး။အရင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကဖွဲ့စည်းထားတဲ့တိုင်းနယ်ပြည်နယ်ကော်မရှင်အဖွဲ့ခွဲတွေကပဲလက်တလောကင်တွဲနေရတာဖြစ်ပြီးအစ်စ်ရွေးချယ်ပြီးမှသာတာဝန်တွေပြန်လည်လွှဲပြောင်းရမှာဖြစ်တယ်လို့ရန်ကုန်တိုင်းခရိုင်ကော်မရှင်အဖွဲ့ဝင်တဦးကပြောပါရယ်။ရွေးကောက်ပွဲကော်မရှင်ကြီးကြပ်သူတွေဘက်ကတော့ဈာပြည့်ရွေးကောက်ပွဲကျင်းပဖို့နဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေရွေးချယ်မှုဟာအချိန်တပြိုင်နက်ပြုလုပ်သွားဖို့စီစဉ်နေတယ်လို့ပြောပါရယ်။ရခိုင်မျိုးသားပါတီအနေနဲ့ကတော့ဈာပြည့်ရွေးကောက်ပွဲမှာတရားမျှတစွာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကပြောဆိုလိုက်ပါရယ်။ဒေါက်တာအေးမောင်ကတော့လက်ရှိ NLD အစိုးရလက်ထက်မှာပြန်လည်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ကြီးကြပ်သူတွေဟာအရင်2010တုန်းကလိုပဲအာဏာရပါတီအစိုးရရဲ့လွှမ်းမိုးခံသူတွေအနေနဲ့ဆက်ရှိမနေသင့်ဘူးလို့ရွေးကောက်ပွဲကော်မရှင်ကကြီးကြပ်သူတွေကိုဝေဖန်ပြောဆိုလိုက်ပါတယ်
။2010ကရွေးကောက်ပွဲတစ်နဲ့အတူ NLD အစိုးရကနော်ဖတ်တော်ရအစိုးရဖွေရနော် landscape 90မှာလွှမ်းမိုးနိုင်တဲ့အခါမှာရွေးကောက်ပွဲကော်မရှင်ကို NLD ပါတီရဲ့နော်အရင်ဒီခံကျိုးပါတီတိုင်းပေါ့ဗျာသူတို့ပါတီရဲ့ကျိုးကင်ထားတဲ့နော်ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲအစ်စ်စင်ကိုဆက်ရှိဖို့ကြိုးစားလာတာကိုတွေ့လာရပါတယ်။ဒါစိတ်မကောင်းစရာဖြစ်ပါတယ်။အာဏာရပါတီဖြစ်ပြီးတဲ့နောက်မှာနောက်တစ်ချိန်အတိတ်ခံပြန်မဖြစ်နိုင်ဘူးဆိုရက်နော်နိုင်ငံရေးရာသီဥတုရဲ့တန်တရာမလေပတ်နိုင်ဘူးဆိုတာမျိုးကိုကံပေကံမသတ်မှတ်လို့မရဘူးဆိုတာကိုသဘောပေါက်ဖို့ဖြစ်ပါတယ်။ကျွန်တော်တို့2015ရွေးကောက်ပွဲအလွန်ကာလမှာဒီကံညိုသားပါတီအပါဝင်ပါတီများဟာကောက်ပွဲရမယ့်ဒီကိစ္စကိုပတ်သက်လို့ရှင်းပြတဲ့အခါမှာလေကျေနော်မြန်မာဒီမိုကရေစီကိုကျေမူနဲ့ပဲရောင်းချရောက်ဖို့ကော်မရှင်ဒီဒီမလေးတဖတ်သက်ဆုံးချက်တာလေကျွန်တော်တို့တွေ့ရလို့ကျွန်တော်တို့တက်ကလိုက်တဲ့ရှင်းနေရတဲ့တင်ပြချက်ရရှိရပါတယ်ဒီကောက်ဖို့ကော်မရှင်ရဲ့ရုံးဖွဲ့ကိုမပြားဖြစ်တာမဟုတ်ပါဘူးကော်မရှင်ရဲ့ကြီးကျက်တဲ့ပုဂ္ဂိုလ်များပေါ်မှာတန်တရာရှိလာပါတယ
်မကြခင်ချင်းပါမဲ့ဒီကြားပြည့်ရွေးကောက်ပွဲရဲ့တိကျကိုတော့ခုချိန်ထိမတတ်မှတ်ရသေးပါဘူ
းမမေခါပြောပြခဲ့တာဖြစ်ပါတယ်အခုတစ်ခါမှာတော့ဇီကာယောဂါဘိုးအကြောင်းကိုတတိပေးချင်ပါတယ်အိန္ဒိယထိုင်းနိုင်ငံအပါဝင်ဒေသတွင်းနိုင်ငံတချို့မှာချင်းကတဆင်ဇီကာယောဂါပိုးကူးစက်ခံမှုတွေများလာတဲ့အတွက်မြန်မာနိုင်ငံမှာလည်းကျန်းမာရေးတာဝန်ရှိသူတွေကဇီကာယောဂါပိုးကာကွယ်ရေးနှိုးဆော်ချက်တွေကိုထုတ်ပြန်ထားပါတယ်။ကုသနိုင်မှုဆေးဝါးမရှိသေးတဲ့ဒီယောဂါပိုးကိုချင်းထူတတ်တဲ့မြန်မာနိုင်ငံမှာဘယ်လိုကာကွယ်နိုင်မလဲ။ဆောင်ရွက်ရှောင်ရွက်တွေကိုဘာတွေရှိတယ်ဆိုတာတွေကိုမနနာချန်ကတင်ဆက်ပေးပါမယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံနဲ့နေစဉ်သွာလာဆက်ဆံမှုတွေရှိတဲ့စင်ကာပူနိုင်ငံမှာဆိုရင်ကိုဝင်ဆောင်မျိုးသမီးတဦးပါဝင်ဇီကာယောဂါပိုးကူးစက်ခံရသူ150ကျော်သွားပြီဖြစ်ပြီးယောဂါကူးစက်ခံရသူတွေကတဝက်လောက်ဟာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်အထူးသဖြင့်ဒီယောဂါပိုးဟာချင်းကတဆင့်ကူးစက်စေတာကြောင့်စင်ကာပူနိုင်ငံမှာတော့ချင်းနှိမ်နှင်းမှုတွေကိုအရှိန်မြင့်လှုပ်ဆောင်နေတာပါမြန်မာနိုင်ငံမှာလည်းဇီကာယောဂါပိုးနဲ့ပတ်သက်တဲ့သတိပေးနှိုးဆော်ချက်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီယောဂါပိုးကူးစက်ခံရဖြစ်တတ်တဲ့လက္ခဏာတွေနဲ့ပတ်သက်ပြီးဇီကာယောဂါပိုးအကြောင်းစိတ်ပညာဆောင်မတွေတောက်လျှောက်ရေးသားနေတဲ့ဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်ယောဂါလက္ခဏာကတာမန်အများဆုံးဖြစ်နေကြဖြစ်တဲ့တုတ်ကွေးနဲ့တော်တော်ကိုတူပါတယ်ကိုယ်နည်းနည်းပူမယ်ခေါင်းကိုက်မယ်အဆစ်အမြစ်တွေကိုက်မယ်မစားခြင်းမတောက်ခြင်းဖြစ်မယ်နောက်အရေပြားမှာသိချကြည့်ရင်အနီးကွက်လေးတွေစသဖြင့်ပေါ်မယ်ဒီအချိန်မှာတော့တုတ်ကွေးလိုလက္ခဏာခံစားရတာနဲ့သတိထားဖို့ကတော့လိုအပ်ရင်ဆေးဆစ်ရမယ်ဆေးဆစ်မှလာရင်သိကြမယ်အဲ့တော့ကိုဝင်ဆောင်တွေဖြစ်ရင်သူကလည်းခုနတူကွေးလိုပဲခံစားရမယ်သူကနေမွေးဖွားလာမဲ့ကလေးမှာဒီအုံနောက်ပိုင်းဆိုင်ရာအထူးသဖြင့်တော့အုံနောက်သေးတယ်ဆိုတော့အဲကလေးတွေမွေးနိုင်တယ်အကုန်လုံးတော့မဟုတ်ဘူးတော်တော်များများဟာအုံနောက်သေးတဲ့ကလေးတွေမွေးလာနိုင်တယ်ဆိုတော့အန္တရာယ်ပေါ့
ဇီကာယောဂါပိုးအေဒစ်ချင်းအမျိုးအစားကတည်ဆောင်တာဖြစ်ပြီးတော့ဒီချင်းအမျိုးအစားဟာမြန်မာနိုင်ငံအပါဝင်အာရှမှာအတော်လေးပေါ်ပါတယ်။နောက်ပိုင်းမှာတော့ချင်းကတဆင့်နေမှာပဲလူလူချင်းလိန်ဆက်ဆက်မှုကနေလဲဇီကာယောဂါပိုးကူးစက်နိုင်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့အသိပညာရှင်တွေကတွေ့ရှိခဲ့ကြတာပါ။အဓိကချင်းကတဆင့်ကူးစက်တတ်တာကြောင့်မြန်မာပြည်သူတွေအနေနဲ့ချင်းအကိုက်မခံရအောင်သတိထားဖို့လိုပြီး
ချင်းမပေါက်ပွားအောင်လဲနေထိုင်ရာပတ်ဝန်းကျင်မှာလှုပ်ဆောင်မှုလိုအပ်တယ်လို့ထောက်တာတင့်ဆွေကပြောပါတယ
်အခြေခံကတော့ဒီချင်းကရေကြီးရေသားမှာပေါက်တဲ့ချင်းငှက်ဖြားချင်းနဲ့ပြောင်းမြန်ပန်းအိုးရေအိုးပေါ်ကတရားအောင်ဆက်သဖြင့်ချင်းအောင်တဲ့နေရာတွေကိုမရှိအောင်ကျွန်တော်လုပ်တင်နေနောက်တစ်ခါရေမျက်နှာပြင်တွေမှာချင်းပိုးလောက်လန်တွေကိုစကားလိုရေစစ်လိုဟာမျိုးနဲ့ဆက်ပြတဲ့နေရာရှိခဲ့နောက်တစ်ခါဒီချင်းကိုဟိုစားတဲ့ဟိုအင်းဆက်အောင်ငားလိုဟာမျိုးမိုးမြူတာတွေလည်းရှိတယ်နောက်တစ်ခါချင်းတောင်နဲ့အိတ်တဲ့ဟာရဲ့ဆစ်ဖြတ်နီးလည်းအများကြီးလုပ်တင်တယ်လို့အကြံပေးချင်ပါတယ
်ဇီကယောဂဘူကုဆက်ခံရရင်ကုသနိုင်တဲ့ဆေးဝါးလည်းမရှိသေးတယ်လို့ကာကွယ်ဆေးလည်းမပေါ်ပေါက်သေးတဲ့အတွက်လူတွေအနေနဲ့ကြိုတင်ကာကွယ်ကြဖို့အရေးကြီးတယ်လို့လည်းသူကဆိုပါတယ်အမေရိကန်ပြည်ထောင်စုဩစတြေးလျတောင်ကိုရီးယားနဲ့တိုင်ဝမ်တို့ကတော့ကိုယ်ဝန်ဆောင်မျိုးသမီးတွေစင်ကာပူနိုင်ငံကိုခရီးမသွားကြဖို့တတိပေးထားပါတယ်တရုတ်နိုင်ငံကလည်းလေဆိပ်အဝင်အထွက်တွေမှာဇီကယောဂါပိုးစစ်ဆေးမှုတွေကိုအလေးထားလှုပ်ဆောင်လာတာတွေ့ရပါတယ်။ဒါကြောင့်စင်ကာပူနဲ့နေစဉ်ကုလူဆက်ဆံမှုရှိနေတဲ့မြန်မာနိုင်ငံမှာလည်းအလားတူလှုပ်ဆောင်တင်တယ်လို့ဒေါက်တာတင့်ဆွေကဆိုပါတယ်
။သူကစင်ကာပူပေါ့နောက်တစ်ခါထိုင်းလန်ပေါ့နော်အဲ့ဒီနိုင်ငံကိုခီးသွားတဲ့အဝင်အထွက်ရှိတဲ့လူတွေကိုစစ်တင်တယ်စစ်တင်တဲ့အခါမှာစစ်တယ်ဆိုတာပထမစကားရင်းအစ်စ်ကတော့လွယ်ပါတယ်ကုပူနေသလားဖျားနေသလားဆိုတာနဲ့အရင်သိရတယ်နောက်တစ်ဆင့်ကြမှာတခါဒီကဆိုဒီကနဲ့ပတ်သက်တဲ့စစ်ဆေးနည်းကိုသွားမှာအဆင့်ဆင့်ပေါ့အဲ့တော့ခရီးသွားဖို့မသွားဖို့ဒါမြစ်တာအပြင်သွားလာတဲ့လူတွေရောက်လာတဲ့လူတွေကိုယ်နိုင်ငံသားမှမဟုတ်ဘူးအဲ့ဒီနိုင်ငံကနေလာတဲ့လေကြောင်းအဝင်မှန်သမျှဟိုစစ်ဆေးမှုစတဲ့နေပြီးတော့ကျွန်တော်အကြံပြုချင်ပါတယ
်ဒါအပြင်ကူးဆက်လာနိုင်တဲ့ဇီကယောဂါပိုးအကြောင်းပြည်သူတွေပုံမသိရှိသတိထားမိလာအောင်နိုးကြမှုရှိလာအောင်အစိုးရအပါအဝင်တာဝန်ရှိသူတွေလူမှုအဖွဲ့အစည်းတွေအနေနဲ့အခုထပ်ပို့ပြီးတော့အသိပညာပေးမှုနှိုးဆော်မှုတွေကိုလှုပ်ဆောင်မှုလိုအပ်ပြီးချင်းနှိမ်နှမှုတွေကိုလည်းစီမံကိန်းချဆောင်ရွက်သင့်ပြီလို့အကြံပြုခဲ့ပါတယ်ရှင်
။နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ပြောပြပါမယ်။အမေရိကန်သမ္မတအိုဘားမားဟာလာအိုနိုင်ငံ VNG မြို့တော်မှာအာဆီယံထိပ်သီးဆွေးနွေးပွဲကိုလာမယ့်ပတ်မှာတက်ရောက်မယ့်အကြောင်း AFP သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ဆက်ထားတာကိုနားဆင်ပါရှင်။
သမ္မတဘရက်အိုဘားမားရဲ့အာရှခီးစဉ်မှာဝင်ရောက်ဖို့ရှိနေတဲ့လာအိုနိုင်ငံမှာဗီယက်နမ်စစ်ကာလကအမေရိကန်ကချဲချခဲ့တဲ့ဘုံတွေတန်အခုချိန်ထိခံနေကြရဆဲဖြစ်ပါတယ်ဗီယက်နမ်စစ်တွင်ကွန်မြူနစ်မြောက်ဗီယက်နမ်ရဲ့ထောက်ပို့လမ်းကြောင်းတွေကိုဖျက်တောက်တဲ့အနေနဲ့လာအိုနိုင်ငံကိုစင်ကွဲပောက်တဲ့ cluster ဘုံတွေပါဝင်အမေရိကန်ကဘုံကြီးကျယ်ချဲချခဲ့တာကြောင့်ကမ္ဘာမှာဘုံတန်အများဆုံးခံခဲ့ရတဲ့တိုင်းပြည်တစ်ခုလည်းဖြစ်ခဲ့ရပါတယ်ဘုံတွေကိုမရှင်းနိုင်သေးတာကြောင့်ထိခိုက်မှုတွေရှိနေတုံးပဲလို့လဲဘုံနံတင်သူတွေကိုအခုညီပေးနေတဲ့ကန်ဆုတ်ဖင်စင်မဘုံကပြောပါတယ
်အာခေါ်ချက်ဖွနေခါမဟာရောလာ
ဒီလူဆိုရင်လဲသူ့ channel မှာမိမွေးနေတော့မြေကြီးတွေကနေ cluster ဘုံထပေါက်လို့လက်ပြတ်ခဲ့ရတာပါအခုတော့သူ့ကိုလက်တွတ်တက်ပေးဖို့စီစဉ်နေပါပြီ
လာအိုဆိုရတဲ့တရဝင်ကင်းကင်းတွေအရာကတော့စစ်ပီးကာလာနောက်ပိုင်းကျန်ခဲ့တဲ့ဘုံတွေကြောင့်တည်ဆုံးထန်ရသူ9000ကျော်ရှိတယ်လို့ဆိုပါတယ်မပေါက်ခွဲသေးတဲ့ဘုံတွေနဲ့ပတ်သက်လို့ပညာပေးစီစဉ်နေကြောင်းထိခိုက်သူရေထွက်ဟာတစ်နှစ်ကို40လောက်ထိရောက်ချလာပြီမြဲလဲရှင်ကောင်ဒေသလိုဘုံတန်ကြီးကျယ်ခံခဲ့ရတဲ့ဒေသတွေမှာတော့အကူအညီတွေလိုအပ်နေတော့မယ်လို့လည်းဒေသခံပြန်လည်ပြည့်စုံပြူထောင်ရေးစီကံရေးညွှန်ကြားရေးမှူးကပြောပါတယ
်ဒီပထေလောင်းနဲ့ပัจจุบันဒုစဖော့မင်းယူခဲဆင်ခွန်
လောင်းနိုင်ငံကအထူးသဖြင့်ဒီဒေသမှာစစ်ကာလကအကြီးကျယ်ဘုံကျယ်ခံခဲ့ရလို့ခြေပြက်လက်ပြက်ဖြစ်တဲ့သူတွေအများကြီးရှိနေပါတယ်မြေကြီးထဲမှာ cluster ဘုံတွေရှိနေသေးတဲ့အတွက်ဒီတိုင်းလို့လို့မတော်တဆပေါက်ကွဲမှုတွေလည်းကြုံနေရတော့မှာ
1964ခုနှစ်ကနေ1983ခုနှစ်ကာလအတွင်းအမေရိကန်ကလာအိုနိုင်ငံမှာချဲချခဲ့တဲ့တန်ချိန်ပေါင်း2000ကျော်ရှိတဲ့ဘုံတွေနဲ့30ရာခိုင်နှုန်းလောက်ကတော့မပေါက်ကွဲခဲ့ပါဘူး။ကိုယ်တိုင်ဘုံတန်ခံခဲ့ရတဲ့သွန်မီဆီလန်ဖန်ကတော့ဘဝတန်ဖိုးလို့အမည်ပေးထားတဲ့အသင်းတစ်ခုထူထောင်ပြီးဘဝလူတွေကိုအကူအညီပေးနေပါတယ်။
ในปีการนี้พวกเขาก็ได้พบจำนวนประมาณ46คนเนาะที่ว่ามีปัญหา
บ่นแข่งแก่อ่ะพี่อกุญญีไม่ได้ตัว46อย่างเนี่ยเราတို့အတင်းကပြီးခဲ့တဲ့2015ခုနှစ်แท้มาတွေ့ပါတယ်ဒီလူတွေအတွက်ပြုစုစောင့်ရှောက်ဖို့เนี่ยရေရှည်အကူအညီတွေလိုအပ်ပါတယ်
အမေရိကန်ကတော့ဗန်နရီနဲ့ဖွံ့ဖြိုးရေးအကူအညီတွေနဲ့အတူတချင်းကရံပက်ဖြစ်ခဲ့တဲ့ဗီယက်နမ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်တိုးမြင့်လာခဲ့တာပါ။ဗီယက်နမ်စစ်တမ်းခံခဲ့ရတဲ့အိန္ဒိယလာအိုနိုင်ငံအနေနဲ့သမ္မတအိုဘားမားရဲ့တမိုင်းဝင်ခီးစဉ်တွင်အကူအညီထောက်ပံ့တွေဗီယက်နမ်နိုင်ငံမှာလိုပဲစစ်လက်ချံဘုံတွေရှင်းလင်းရေးလုပ်ငန်းတွေမှာတိုးမြင့်ကူညီသွားလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါရှင်2016ခုနှစ်စက်တင်ဘာလ2ရက်တောက်ကြနေမနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့9နာရီထိလိုင်းဒိုမီတာ24 32 40တို့ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအပါဝင်နှလုံးရောဂါဖြစ်နိုင်ခြေများသူတွေအကြောင်းဆွေးနွေးထားတဲ့ကျန်းမာရေးကဏ္ဍနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ဒီစီစဉ်တွေကတိုင်းရင်းသတင်းလွှာမှာဆိုရင်တော့
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီကိုဖျက်သိမ်းပေးဖို့ရခိုင်အမျိုးသားပါတီ ANP ကနေ
တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။အခုပြောသွားတဲ့အစီအစဉ်တွေကအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်။ဒေါ်လာတန်ကအစီအစဉ်တင်ဆက်ထားပါတယ
်။ဒီကိမ့်နဲ့တင်ပြမယ် idiom အသုံးကတော့
gung ho
ဆိုတာပဲဖြစ်ပါတယ်။ဒီသုံးကတရုတ်ဘာသာကနေဆင်းသက်လာတာပါ KUNG ကငါတရုတ်လိုအလုံး HO ဟိုကအတူတကွာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့အတူတကွာအလုံးလုံးတာပေါ့ရှင်ဒီတရုတ်ဘာသာအသုံးကနေတွေ့ရကဘာစစ်တွင်းကအင်္ဂလိပ်ဘာသာအသုံးမှာထည့်သွင်းအသုံးပြုလာတယ်လို့ဆိုပါတယ်အင်္ဂလိပ်ဘာသာအသုံးမှာတော့ KUNG HO အစား GUNG gung H.O. ကံခိုးလို့ဆိုပြီးတော့ပြောင်းလဲအသုံးပြုလာတယ်လို့ဆိုပါတယ်1942ခုနှစ်ကထိုစဉ်ကအမေရိကန်မရင်းတပ်ဗိုလ်ချုပ်အေဗန်စ်ကောလ်ဆန်ကနေတရုတ်ဘာသာအသုံးကံခိုးရဲ့စီးလုံးညီညွတ်စွာအလုပ်လုပ်ကြတယ်လို့အနေဒီပဲကိုသဘောကျလာပြီးတော့သူ့ရဲ့စီးဝေးပေါ်မှာဒီအသုံးကိုထည့်တယ်ပြီးသုံးလိုက်ရကနေပုံနှိပ်မှာအသုံးပြုလာတာဖြစ်ပါတယ် idiom ဒီပဲကတော့စိတ်ဓာတ်တည့်ကြွမှုရှိတာကိုရည်ညွှန်းပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John is gung ho about serving in the Marines. He has trained himself hard to pass the physical tests.
John က Marine တပ်ထဲဝင်ဖို့သိက်ကိုစိတ်အားထက်သန်နေတယ်။ကာယစစ်ဆေးတာတွေကိုသူအောင်ဖို့တွေလဲသူကိုယ်သူအပင်ပန်းခံပြီးလေ့ကျင့်ခဲ့တယ်လို့အထိပ္ပာယ်ရပါတယ်။
John is gung-ho about serving in the Marines. He has trained himself hard to pass the physical tests.
တခုခုနဲ့ပတ်သက်လို့သိကိုစိတ်အားထက်သန်နေတယ်ဆိုရင် idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
gung-ho
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
နက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍတွေထဲကကျန်းမာရေးကဏ္ဍကိုနားဆင်ကြရမှာပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာနှလုံးရောဂါဖြစ်နိုင်ခြေများသူတွေအကြောင်းကိုတင်ပြပေးမှာပါ။နှလုံးရောဂါအဖြစ်များလာတဲ့မြန်မာနိုင်ငံမှာနှလုံးရောဂါဖြစ်နိုင်ခြေတွေကိုကြိုသိပြီးစစ်ဆေးတာတွေလုပ်ရင်လူအသက်များစွာကိုကယ်တင်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘလိုလူတွေနဲ့ဘလိုလက္ခဏာတွေဘလိုလက္ခဏာတွေရှိလာရင်ဒီယောဂဖြစ်နိုင်ခြေများလာပါသလဲဖြစ်နိုင်ခြေများသူတွေအနေနဲ့ဘလိုကြိုတင်ဆေးစစ်သင့်ပါသလဲဒီအကြောင်းကိုနှလုံးခွဲစိတ်အထုကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငင်းစားပေါမောက်ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာကိုနားဆင်ကြအောင်ပါရှင်
โอเคปามาคาดอกเตอร์ขมาวเอครับจารย์เราမြန်မာနိုင်ငံမှာဒီနှလုံးယောဂါဖြစ်တာကများနေပြီးတော့ဒီအသက်အန္တရာယ်လည်းကြီးတဲ့အတွက်ဆရာကြီးဒီနှလုံးယောဂါနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့သူတွေအနေအထားဘယ်လိုရှိလဲဆရာကြီ
းဒီနှလုံးယောဂါဖြစ်နိုင်ခြေရှိတဲ့သူများကျွန်တော်တို့ကသိသားမှုလိုအပ်တဲ့အချက်အချက်ဖြစ်ပါလေအဲ့လိုသိသားမှလာရင်ကျွန်တော်အချိန်မီကုသမှုတွေလည်းရရှိနိုင်မယ်ကျွန်တော်နှလုံးရောဂါတစ်ခုလည်းမအောင်အဆင်ပြေရှိပါတယ်။တချို့ကစဖြစ်ခါစတချို့ကလည်းယောဂါတော်တော်လေးအချိန်လေးရောက်လာပြီးတော့တချို့ဆိုလို့ရှိရင်ယောဂါတော်တော် ကျွမ်းသွားတဲ့အခြေအနေရှိတဲ့အတီလည်းဖြစ်နိုင်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီဖြစ်နိုင်ရည်ရှိတဲ့လူကိုကြိုပြီးသိသာခြင်းအပြင်များစွာအကျိုးကျေးဇူးရှိတယ်လို့မြင်ပါတယ်။ဥပမာအားဖြင့်ဆိုလို့ရှိရင်ကနှလုံးရောဂါကိုအကြမ်းင်းဒီလူကြီးတွေနဲ့ကလေးတွေကိုကွဲပြီးပြောလို့ရပါတယ်။ကလေးတွေမှာဆိုလို့ရှိရင်ဥပမာအားဖြင့်ပြောရလို့ရှိရင်မွေးရပါဖြစ်တာများပါလေမွေးရပါရုပ်ကသူပြောလိုက်တဲ့အခါမှာဒီနှလုံးဒီအခန်းကြီးအနှလုံးကတွတ်သွားတဲ့ဒီကြောမာကြီးအဲ့ဒါနေတပတ်လည်းလမ်းလွဲနေတာကြီးပဲဖြစ်တတ်ပါလေနောက်တစ်မျိုးကတော့ကျွန်တော်တို့နှလုံးအခန်းကြီးမှာဟိုဘက်မှာဒီဘက်မှာဒီအပေါက်ကြီးဖြစ်နေတာပေါ့နောက်မွေးရပါဘူးတချို့နှလုံးကတွတ်သွားတဲ့ဒီကြောမာကြီးကြီးချင်းနေတာကြီးအဲ့ဒါကြီးမလုံတာကြီးလည်းဖြစ်နေနိုင်ပါလေလူကြီးတွေပါဆိုလို့ရှိရင်တော့ဒီအဆိုးရှင်ပြည်ဒီဟာလေးအဲနောက်ကျွန်တော်တို့နှလုံးသွေးကြောကျင်းယောဂါလေးနှလုံးချက်တာမကောင်းတာလေးနှလုံးပြည့်စက်ဒီကြောမမှန်တာနဲ့ကြီးကျက်မမှန်တာလေးပေါ့ဗျာဥပမာလူကြီးတွေဆိုလို့ရှိရင်အမောမရှိတဲ့လူတွေပေါ့ဗျာဟာဥပမာအရင်ဆိုလို့ရှိရင်လမ်းလျှောက်သွားတယ်အထိုက်ထောက်ဆောက်လိုက်တယ်မောလာတဲ့လူတွေတချို့ဆိုလို့ရှိရင်တက်လို့မကောင်းဘူးအဲနည်းနည်းလေးလှုပ်ရှားလိုက်တာနဲ့မောတဲ့လူတွေတချို့အမြင့်ကိုမတက်နိုင်တဲ့လူတွေရပါမကြကနာအောင်တဲ့လူတွေရေကုန်တာညာနေတဲ့လူတွေအသက်ရှူချမ်းတဲ့လူတွေသာသမီအဲ့လိုလူမျိုးတွေပါဆိုလို့ရှိရင်တော့ပို့ပြီးတော့အလေးပေးသင့်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောစီးစီးကြိုတည်နိုင်ဖို့အတွက်ဆရာကုနာကပြောတဲ့ဒီလူမျိုးစားနဲ့လက္ခဏာတွေအပြင်ပေါ့ဆရာနော်ဒီနောက်တစ်ခုကလည်းဒီပုံမှန်စီးစစ်တာတွေလည်းအထောက်အပံ့ပြုတယ်လို့ကျွန်တော်သိရပါတယ်ဆရာအဲ့တော့မြန်မာနိုင်ငံမှာအဲ့လိုဒီနှလုံးနဲ့ပတ်သက်ပြီးတော့ပုံမှန်စီးစစ်တဲ့အလေးထားဘယ်လိုရှိလဲဆရာ
ဟုတ်ပါတယ်ကျွန်တော်တို့အခုကတော့ဒီကဘာနဲ့ဝမ်ပေါ်လေတိုးတက်လာတဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံမှာလည်းကျမကြီးပညာပေးတာဒီတော်တော်လေးရလာတဲ့အတွက်ကြောင့်ဒီလာရောက်ပြီးတော့စစ်ဆေးကြတဲ့လူတွေရှိပါတယ်အဲ့လိုစစ်ဆေးခြင်းအပြင်ယောဂရှိနေပြီမဲ့လေကိုကိုကိုယောဂမရှိဘူးလို့ထင်နေတဲ့လူတွေကိုစစ်လိုက်တဲ့အခါမှာသွားပြီးတော့ပေါ်လာတာတွေ့ရပါတယ်ဒါကြောင့်မလို့တို့ regular check up ပုံမှန်စစ်ဆေးခြင်းဟာများစွာဟုတ်ကူပြည်တယ်လို့ဆိုတာလေနောက်ပြီးတော့ဒီအသက်ရလာတဲ့ဆိုလို့ရှိရင်တော့ပို့ပြီးတော့လုပ်ဖို့လိုပါတယ်လုပ်တဲ့အခါမှာအဥပ္ပါမဆိုလို့ရှိရင်လူမျိုးဒုက္ခပေးနေတဲ့နှလုံးသွေးကြောကျင်းယောဂါကိုဖြစ်စေတဲ့အစီအေးတက်နေတဲ့အခြေအနေဒါမှမဟုတ် ECG မှာအစီအကျမမှန်တာတွေခေါင်းကမမှန်တာတွေသွေးကြောကျင်းနေတဲ့ပြဿနာတွေအခု echo ဆိုရဲစက်ပစ္စည်းတွေရလိုက်တဲ့အခါမှာအဆို့ကြီးအကန့်ကြီးမလုံတာတွေဟာတာတွေနှလုံးကြည့်တာတွေဆက်ပြီးစစ်ဆေးလိုက်တဲ့အခါမှာပေါ်လာနိုင်တဲ့အတွက်ကြောင့်ဒီပုံမှန်စစ်ဆေးတဲ့အလိဒါကတော့လူတွေကိုများစွာအဆောက်အဦပြုတယ်လို့ပြောပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောကြိုသိနိုင်ဖို့ခုနကဒီဖြစ်နိုင်ခြင်းတဲ့လက္ခဏာတွေနဲ့နောက်ဒီစစ်စစ်မှုတွေအပြင်ဘယ်လိုလူတွေရောဆရာဒီနှလုံးယောဂရှိမရှိကိုပို့ပြီးတော့စစ်စစ်တာတွေလုပ်တယ
်မှန်ပါတယ်ကျွန်တော်တို့လူတိုင်းလူတိုင်းဟာစစ်ဖို့မလိုပါဘူးငယ်ချင်းအကမှကျမ်းမာနေတယ်လှုပ်ရှားသွားလာနေတဲ့လူကလေးတယောက်ကိုတော့လူရဲ့တယောက်ပေါ့လေလူလာပိုင်းတယောက်တော့စစ်ဖို့မလိုဘူးဒါပေမဲ့သာမန်လူတဲ့အဝလွန်နေတဲ့လူတွေနောက်ပြီးတော့ဥပမာသွေးတိုးယောဂါရှိတဲ့လူတွေခေါင်းမကြာခဏမူးတတ်တဲ့လူတွေစီးတိုးယောဂါရှိတဲ့လူတွေကတော့စစ်ကိုစစ်ဆေးရမှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီလိုလူတွေမှာနှလုံးသွေးကြောကျင်းယောဂါဒီမောနေတဲ့လူတွေမှာဆိုလို့ရှိရင်အမောမရှိတဲ့လူတွေမှာဆိုရင်အဆုတ်ရှင်တွေများပျက်စီးနေသလားပါတယ်အဲ့လိုအမျိုးမျိုးဟိုအငဲတစီဆရာဝန်ကြီးနဲ့လည်းစဉ်းစားပြရမယ်ကာရကံရှင်ကလည်းဒီလိုအရူဘူးတူတာကိုယူပြီးတော့တော့ရောက်စစ်ဆေးဖို့လုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုပါဆရာနော်ဒီဘလို့လူတွေမှာဒီပို့ပြီးတော့ဖြစ်နိုင်ခြေရှိတယ်ပို့စစ်ဆေးတင်တယ်ဆိုတာကိုသိထားခြင်းအဖြစ်ဆရာရေဘလို့အချိုးကျစုတွေရနိုင်လဲ
အာဟုတ်ပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်လို့ပြောရရင်တော့ကျွန်တော်တို့များစွာကအခုကကျွန်တော်တို့ခင်မီတိုးတက်လာတဲ့အခြေအနေတွေဖြစ်တဲ့အတွက်ကြောင့်လူတွေကလည်းကျန်းမာရေးပြီးပို့ပြီးတော့ဖြစ်လာတဲ့ကြောင့်နှလုံးရောဂါကြောင့်ဒုက္ခရောက်တဲ့လူတွေအများကြီးကျွန်တော်တို့ကကြက်တင်နေနိုင်ပါလေအခြေအနေသိတယ်ဆိုတာအကောင်းဆုံးပါပဲရောဂါနှုတ်ရင်ကမှကုတာအကောင်းဆုံးပါပဲဖြစ်နိုင်ရင်မဖြစ်အောင်ကာကွယ်တာအကောင်းဆုံးပါပဲဒါကြောင့်မလို့ကျွန်တော်တို့ exercise လုပ်တာတို့မနေ့လမ်းလျှောက်တာတို့ဤကျနာလုပ်တာတို့ကအလွန်တရာမှခက်စားလာပါလေအဲ့တော့ယောဂတူကအချိန်မီတိတ်လိုက်လို့ရှိရင်ပျောက်ကင်းအောင်ကုနိုင်တဲ့ယောဂလေးကိုကျွန်တော်ကပျောက်ကုပေးနိုင်တယ်ခန္ဓာကိုယ်လည်းလုပ်ပေးနိုင်တယ်အထူးသဖြင့်အခုက ာပါဆိုတော့ရေးလေးမနစ်ဘူးလို့ပြောရမှာပေါ့ဗျာသူတို့ကကိုယ်နိုင်တဲ့ကုသုံးတွေနီးလန်းနေရှိနေတာကိုရှိနေမှမသိလို့ရှိရင်သူတို့အတွက်များစွာမှနစ်နာပါလေဒါရကင်လို့ဆိုရင်ပြေကျော်ခြင်းယောဂပြင်ဆေးလေးတောက်ယူပါပဲအခုကမှဆိုလို့ရှိရင်အိတ်ဆူသွားတဲ့အခါခံစားအောင်လုပ်ပြီးရအခုကမှဆိုပြေကျော်တွေအချိန်ကြီးချက်ပေးနိုင်တဲ့အဲ့ဒီကြော်ရင်းအားကြီးပိတ်မှာဆိုရင်အရေးပေါ်ခွင့်စိတ်ကူတာပြီးနိုင်တယ်။ဥပမာအဆိုးရှင်တွေဘက်ကကြီးလိုက်လို့ရှိရင်လည်းအဆိုးရှင်ဟာရာလာကျင်းနေတာလားမလုံတာလားစသည်ဒါအုပ်ကြည့်ပြီးတော့အဆိုးရှင်တွေကိုနှလုံးကိုရက်ပြီးတော့ပြင်ပေးနိုင်တယ်အဆိုးရှင်လဲပေးနိုင်တယ်အဲ့ဒါတွေလုပ်ပေးနိုင်ပါလေဗျာကျွန်တော်ဆိုလိုချင်တာကတော့ဒီယောဂဖြစ်နိုင်ခြင်းရှိတဲ့လူပြားတွေအဲဒီစေစားတဲ့ပြောရတော့ high risk population ပေါ့အဲ့လိုလူတွေကိုကျွန်တော်တို့ယောဂကိုရှာဖွေပြီးတော့အချိန်ကြီးကုသပေးခြင်းအားဖြင့်ရားစွာအထောက်အကူပြုပြီးတော့အကျိုးကျေးဇူးရှိတယ်လို့ပြောတယ်လို့ကျွန်တော်ပြောပြချင
်ပါတယ်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။နေဆက်အခြေဆိုင်တိုင်းရင်းသတင်းတော်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNI ဝိုင်းလော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီကိုဖျက်သိမ်းပေးဖို့ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်အတွင်းမှာမြမအစိုးရတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့တိုက်ပွဲတွေဖြစ်ပွားခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်အတွင်းဒီရိုလန်တခြားနယ်တနိုင်းဒေသအတွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်စရာရှိလာနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျွန်မကနူပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတံပင်ခံယုံကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီကိုဖျက်သိမ်းပေးဖို့ရခိုင်အမျိုးသားပါတီ ANP ကဩဂုတ်လ25ရက်နေ့ကကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်။အခုဖွဲ့စည်းလိုက်တဲ့ကော်မရှင်ဟာဌာနေတိုင်းရင်းသားတွေရဲ့မူလအခွင့်အရေးတွေကိုထိခိုက်စေနိုင်တယ်လို့နိုင်ငံအချုပ်အခြာအာဏာကိုလည်းထိခိုက်လာနိုင်ပြီးကော်မရှင်မှာရခိုင်ပြည်နယ်ရဲ့နောက်ခံသမိုင်းနဲ့ဖြစ်တည်မှုကိုနားလည်နိုင်စွမ်းမရှိတဲ့နိုင်ငံသား3ဦးပါဝင်နေတဲ့အတွက်အယုံအကြည်မရှိကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကော်မရှင်ကိုဩဂုတ်လ24ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနကနိုင်ငံသားသား3ဦးအပါအဝင်မြန်မာနိုင်ငံသား6ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပြီးကော်မရှင်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဂါနာနိုင်ငံသားကိုဖီအာနန်ကဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့ကော်မရှင်မှာနိုင်ငံသားသား3ဦးပါဝင်နေတဲ့အတွက်တန့်ခံရေးပါတီအနေနဲ့စောင့်ကြည့်ရမယ့်အခြေအနေမှာရှိတယ်လို့ကြေညာချက်ထုတ်ပြန်ထားတယ်လို့တိုင်းရင်းသားပါတီ20ကျော်နဲ့ဖွဲ့စည်းထားတဲ့ညီနောင်တိုင်းရင်းသားများပါတီFederation NBF ကလည်းကြေညာချက်ထုတ်ပြီးကန့်ကွက်ထားပါတယ်
။ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်တွင်မြမအစိုးရတပ်မတော်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံတပ်ရင်းစုပေါင်းစစ်ကြောင်းကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းကိုတိုက်ခိုက်ခဲ့ပါတယ်။ဩဂုတ်လ28ရက်နေ့ကတန်ရံမြို့အခြေစိုက်စစ်ပြူဟာလက်အောက်ခံခြေလင်တပ်ရင်းအမှတ်33နဲ့ပူးပေါင်းတပ်ရင်းတွေကနေမွန်းကောက်ကျေးရွာအုပ်စုရှိ SSPP SSA ရဲ့ကောင်းအကလင်တပ်စခန်းကိုတိုက်ခိုက်ခဲ့တာပါ27ရာစုပင်လုံညီလာခံမှာငင်းချမ်းရဲ့အတွက်ကောင်းဆောင်တွေတွားရောက်ဆွေးနွေးနေချိန်မပြောမစုံနဲ့အခုလိုတိုက်ခိုက်ခဲ့တဲ့လုပ်ရက်ကိုနားမလည်ဘူးလို့ရှမ်းပြည်တပ်မတော်ပြောခွင့်ရပုံမူဆိုင်စုကပြောပါတယ်တိုက်ပွဲကြောင့်နှစ်ဖက်အကြအရှုံးတွေရှိတယ်လို့ဆိုပေမဲ့တီးခြားတပြုချက်တော့မရပါဘူး
မြန်မာအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA ကြားတင်းမာမှုတွေအရှိန်မလျော့သေးပဲတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေစေဖြစ်ပါတယ်။ဩဂုတ်လကုန်နဲ့အထိ KIA တပ်ရင်း20နဲ့ကချင်ပြည်နယ်လီဒိုလမ်းမပေါ်နမတိဘက်ကနေချထုစုဘက်ကိုတက်လာတဲ့အစိုးရတပ်မတော်နဲ့နောက်မီရွာဟောင်းအနားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ချထုစုရွှေမော်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံရဲ့27ရာစုပင်လုံညီလာခံကျင်းပနေချိန်ကာလမြောက်ပိုင်းကချင်ဒေသမှာအစိုးရတပ်နဲ့ KIA ကြားတိုက်ပွဲများဖြစ်ပွားနေတာဖြစ်ပါတယ်
ချင်းပြည်နယ်စီပင်ရွေးကောက်ပွဲကိုစက်တင်ဘာလကုန်ပိုင်းကျရင်ချင်းပြည်နယ်ရဲ့မြို့နယ်အားလုံးမှာတပြိုင်နက်တည်းကျင်းပတော့မှာဖြစ်တယ်လို့သိရပါတယ်။မြို့နယ်စီပင်တရားရေးကော်မတီကိုတမြို့မှာ9ဦးစီနေဖွဲ့စည်းမှာဖြစ်ပြီးအဲ့ဒီထဲက4ဦးကိုလူထုကတိုက်ရိုက်မဲပေးရွေးချယ်ပြီးကြံ3ဦးကိုတော့ပြည်နယ်အစိုးရကတိုက်ရိုက်ခန့်အပ်တော့မှာဖြစ်တယ်လို့ပြည်နယ်စီပင်တရားရေးဝန်ကြီးဆလိုင်းအိုက်ဆက်ခင်ကပြောပါတယ်။စီပင်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်လို့တဲ့ပုဂ္ဂိုလ်တွေအနေနဲ့မိမိနာမည်ကိုစီရင်တင်သွားရမှာဖြစ်ပြီးအရင်ကလိုမျိုးမျိုးမျိုးဖအထွေအုပ်နဲ့စီပင်ဘက်ကရွေးချယ်ပေးတဲ့ပုံစံမျိုးရှိတော့မှာမဟုတ်ဘူးလို့သိရပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကောင်းမွန်ဒေသအတွင်းမှာဒုဗိုလ်မှူးကြီးစောစန်းအောင်ဦးစီးတဲ့ DKBA တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောင့်တပ် BGF အဖွဲ့တို့အကြားဩဂုတ်လကုန်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ဩဂုတ်လ29ရက်နေ့က DKBA အဖွဲ့ကဗိုလ်မှူးနားမကြားဟာသူတို့ထိမ့်သိမ်းထားတဲ့စင်သမားကနေတက်ဖြတ်ချင်းခံခဲ့ရပြီးအလောင်းကိုလာရောက်ယူစင်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ DKBA ကောင်းဆောင်ဒုဗိုလ်မှူးကြီးစောစန်းအောင်ကပြောပါတယ်။ဗိုလ်နာမကြားရဲ့အကိုတော်ဆက်သူကိုကရင်နေကြားဆောင်တပ်ကနေဖမ်းဆီးသွားရာကနေအစပြုပြီးနေကြားဆောင်တပ်တွေရဲ့တိုက်ခုတ်လုပ်ငန်းခွင်ကိုပိတ်ပင်ရာကနေဗိုလ်မှူးနာမကြားဟာ၎င်းဖမ်းဆီးထိမ့်သိမ်းထားတဲ့စင်ထိန်တွေရဲ့လောက်တန်ချင်းခံခဲ့ရတယ်လို့ဒုဗိုလ်မှူးကြီးစောစန်းအောင်ကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာနေကြားဆောင်တပ် BGF ဘက်ကထိခိုက်မှုရှိတယ်လို့ DKBA ဘက်ကပြောဆိုနေပေမဲ့အတိပြုချက်မရရှိခဲ့ပါဘူး။
ရန်ကုန်မြို့ရှိမူလူမျိုးတွေနိုင်ငံရေးမှပုံမူပါဝင်လာနိုင်ဖို့အတွက်တံမွေမြို့နယ်မှာဩဂုတ်လ28ရက်နေ့ကမူမျိုးသားပါတီ NMP ရုံးခွဲကိုဖွင့်လှစ်ပြီးမြို့နယ်လုံးမှုဆောင်အဖွဲ့ကိုရွေးချယ်ခဲ့ပါတယ်။ရန်ကုန်မှာရုံးခွဲဖွင့်လှစ်တာကရန်ကုန်မြို့မှာရှိတဲ့မွန်လူမျိုးတွေကိုစုစည်းနိုင်ဖို့အတွက်နိုင်ငံရေးမှပါဝင်နိုင်ဖို့ရည်ရွယ်ပြီးဖွင့်တာဖြစ်တဲ့အတွက်ရန်ကုန်မှာရှိတဲ့မွန်လူမျိုးတွေအားလုံးအဖွဲ့ဝင်ဖြစ်ပူးပေါင်းစေလိုကြောင်းမွန်မျိုးသားပါတီ MNP ဥက္ကဋ္ဌနိုင်ငွေသိန်းကပြောပါတယ်။တာမွေမြို့နယ် MNP ဥက္ကဋ္ဌနိုင်မြမောင်တူဥက္ကဋ္ဌနိုင်တင်ထေအတွင်ရင်မူမင်းဖြေတန်းအပါဝင်မြို့နယ်လုံးမှုဆောင်ဖွဲ့ဝင်15ဦးကိုလည်းရွေးချယ်ခဲ့ကြောင်းသိရပါတယ်။မွန်မျိုးသားပါတီဟာ2015ခုနှစ်ရွေးကောက်ပွဲမှာလွတ်တော်ကိုဆက်လက်300အနိုင်ရရှိခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းဇူလိုင်လကုန်ပိုင်းမိုင်ကြိုင်ရန်အစည်းအဝေးပြီးကလေးကတိုက်ပွဲတွေကြောင့်လီဒိုလန်တရှောင်းနဲ့တနိုင်းဒေသအတွင်းတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးအတွက်စိုးရိမ်စရာအနေထားမှာရှိလာနေတယ်ဆိုတဲ့အခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်စန်းစုကြည်ဦးဆောင်နဲ့23ရာစုပင်လုံညီလာခံကျင်းပနေတယ်ဆိုပေမဲ့ညီလာခံပြီးကချင်ပြည်နယ်တိုင်းဒေသဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားမှာစိုးရိမ်နေတယ်လို့တိုင်းဒေသခံမျိုးရသူကကချင်ပါလာနဲ့ခုလိုပြောပါတယ်။ဒီအစည်းအဝေးကြီးပြီးရင်ဘယ်လိုဖြစ်လာမလဲပေါ့နော်။တိုက်ပွဲကြီးကတော့တနိုင်းဟူကောင်းခြိုက်ဝန်းတွေကများအစပြန်ဖြစ်လာမလား။အခုသလောလေးပဲဆက်တိုက်ပစ်ခတ်မှုတွေတိုက်ပွဲတွေကလည်းဖြစ်ခဲ့တော့အဲ့ဒီလိုမျိုးဆက်ဖြစ်လာမလားလို့စိုးရိမ်နေရတာပေါ့။ကချင်ပါလာနဲ့ပြောဆိုသွားတာပါ။လက်ရှိတနိုင်းဒေသအတွင်းနဲ့ KNA တပ်မတော်နယ်မြေတွေဘက်မှာအစိုးရတပ်မတော်ကနေတိုက်ရင်အားတိုးထက်လာတဲ့ဆိုတဲ့သတင်းတွေပေါ်ထွက်လာတဲ့အတွက် KNA ဘက်ကနေတနိုင်းဒေသအတွင်းကြေးရွာတချို့နဲ့ပရင်းမော်ရွှေမော်တွေမှာအလုလုနေတဲ့သူတွေကိုလုံခြုံရနေရာတွေကိုပြောင်းရွှေ့ဖို့ပြောဆိုသတိပေးမှုတွေရှိခဲ့တယ်လို့တနိုင်းဒေသခံမြူရာကပဲကချင်ပါရာနဲ့အခုလိုဆက်ပြောပါတယ်သူတို့ကဘယ်လိုပြောရမလဲအသင်းတော်ကနေလာပြောတော့ပေါ့နော်နမ်ပြူရွာမှာရှိနေတဲ့အသင်းတော်ဖခင်เจ้าမှလာပြောတာအထက်ကနေပြောတာမျိုးတော့မဟုတ်ဘူးတိုက်ရင်စလေးကပဲလာပြီးအတိပေးပြောတာမျိုးပေါ့သတိပေးတာပါအစိုးရဘက်ကလည်းတိုက်ရင်အားတွေထပ်တိုးတာတွေရှိနေတယ်လေဆိုပြီးကချင်ပါလာနဲ့ပြောဆိုသွားတာပါပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့ကလည်းတနိုင်းဒေသအတွင်းတိုက်ပွဲငယ်တွေဆက်သက်ဖြစ်ပွားနေတယ်လို့ဒေသခံတွေအတွက်စိုးရိမ်လို့သတိပေးပြောဆိုခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံသူပူမှုကြီးနော်ပူကကချင်ပါတာနဲ့အခုလိုပြောပါတယ်
ကျန်နမတိညာကရံနာရငုံနလာအကောအပေါငုံနိုင
်တိုက်ပွဲကြီးကြီးမားမားဖြစ်လာရင်ခက်ခဲလာနိုင်တဲ့အတွက်အဲ့ဒီဘက်မှာအလုတ်လာလုတ်ကင်စားတောက်နေကြတဲ့ဘီတူလူထုဆိုပေမဲ့ဒေတာခံတွေကြီးပဲမဟုတ်ဘူးအခြားအလုတ်လာလုတ်ကြတဲ့လူတွေကိုရော့ပေါအဲ့ဒီဒေတာတွေကထွက်တွားရင်ကောင်းမယ်ဆိုတာမျိုးအတိပေးတာပါ
ကချင်လူလိုက်ရသမှာတော့ KIU KIA ဌာနချုပ်ရှိရာလိုင်စာနီးမှာရှိတဲ့ရှေ့တန်းသစခန်းတွေပြင်တရုတ်မြန်မာနယ်စပ်တခြား KIA သစခန်းတွေကိုအိုကူလာလလယ်ပိုင်းကစပြီးတော့မြန်မာစုရတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့21ရာစုပင်လုံနီလာခံကိုရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကနေတက်ရောက်မဲ့အစီအစဉ်ကိုပယ်ဖျက်လိုက်ပါတယ်ဥက္ကဋ္ဌခွန်ထွန်းအနေနဲ့ဘာကြောင့်ညီလာခံတက်ရောက်ဖို့ပယ်ဖျက်ခဲ့ရတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ SNLD ပြောခွင့်ရဆိုင်းလိပ်ကိုဆိုင်းမင်းကနေဆက်သွယ်မေးမြန်းချက်တွေကိုကြားကြရမှာပါရှင်
အစက SNL ဒီဥက္ကရာခွန်နှုံးအနေနဲ့ဒီ20ရာစုပင်လုံးညီလာခံတက်ရောက်ဖို့တည်င်းထပ်ပေါ်လာပြီးခါမှာပဲဘာဖြစ်လို့အစီအစဉ်ဖြစ်ပြလိုက်တာလဲခင်ဗျာ
အဲကျွန်တော်တို့ဥက္ကရာခွန်နှုံးအနေနဲ့က UNSD ရဲ့တောင်းဆိုချက်ရသူ့အနေနဲ့ပါဝင်ဖို့လည်းဟိုအစိုးပြုခံထားတာပေါ့နော်ဒါနဲ့ negotiation တဲကပဲဥက္ကရာခွန်နှုံးအနေနဲ့ပြောပြထားတာကပြင်ညာထားတာက all inclusive မဖြစ်ဘူးတိုင်းသားလက်နက်ကန်ဖွဲ့စည်းအကုန်လုံးပါဝင်ခွင့်မရဘူးဆိုလို့ရှိရင်သူ့အနေနဲ့လည်းပဲတက်ရောက်ပြီးဆွေးနွေးဖို့လက်မှတ်ထိုးဖို့ဆိုတာတွေမလုပ်နိုင်ဘူးပေါ့နော်အဲကြောင့်မို့လို့အခု AA လိုဟာမျိုးခုကန့်လိုဟာမျိုး TNLA လိုဟာမျိုးဖွဲ့စည်းသုံးခုခြံခဲ့တယ်ဆိုတဲ့အတွက်ကြောင့်မို့လို့သူ့အနေနဲ့လည်းပဲ negotiation ထားတဲ့အတိုင်းဒီညီလာခံကိုတက်ရောက်ဖို့မဖြစ်နိုင်ဘူးဆိုတာကိုပုံပြလိုက်ခြင်းဖြစ်တာပါ
ဒီညီလာခံကိုတက်ရောက်ဖို့မဖြစ်နိုင်ဘူးဆိုတာပဲအခြေအနေကြောင့်လဲခင်ဗျ။အ
ဲ21ရာစုပြည်လုံးညီလာခံဆိုတာကဒီတော်စုငင်းချင်းညီလာခံပေါ့နော်။ဆင်းရှင်းနေဖို့အတွက်ပါ။အဲ့တော့ငင်းချင်းဆင်းနေမယ်လို့တစ်ဖက်မှာကြေညာထားပြီးတော့မှတစ်ဖက်မှာကျတော့ထိုးစစ်တွေဆင်းနေတယ်ဆိုတာကြီးကအလုံးဝကမှအဆက်ဘူးဖြစ်လည်းမဖြစ်သင့်ဘူးပေါ့နော
်။ဟုတ်ကဲ့အဲ့ဒီတော့ဆရာတို့အနေနဲ့ရောဘယ်လိုဖြစ်စေချင်တာလဲ
။အစိုးရအနေနဲ့ကောတက်မတော်အနေနဲ့ပါတကယ်တမ်းငင်းချင်းကိုတိဆောက်ခြင်းနဲ့ဆိုလို့ရှိရင်ပို့ပြီးတော့မှသဘောထားကြီးမားဖို့လိုအပ်ပါတယ်အပြောတစ်မျိုးအလုပ်တစ်မျိုးလုပ်နေမယ်ဆိုလို့ရှိရင်ကျွန်တော်အလုံးပြောင်းမှန်းတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်မှုဘယ်လိုမှသာသာရှာလို့ရမှာမဟုတ်ဘူးဒီတွင်ငင်းချင်းကြီးတိဆောက်နိုင်မှာမဟုတ်ဘူးဒါကြောင့်မို့လို့အဲ့ဒီသိုးစစ်ဆိုင်တဲ့ကိစ္စတွေကိုရပ်တန်းကလုံးဝရပ်တဲ့နေ
21ရာစုပြည်လုံးညီလာခံကိုဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်နေ့ထိကျင်းပမှာဖြစ်ပါတယ်။အဲ့ဒီညီလာခံကိုတက်ရောက်လို့ရင်လက်နက်ကင်လမ်းစဉ်ကိုဆွံ့လို့ရမယ်ဆိုတဲ့ထုတ်ပြန်ကြေညာရမယ်ဆိုတဲ့အချက်ကိုတိုင်းဒါလက်နက်ကင်တပ်ဖွဲ့ဒုံးဖွဲ့ဖြစ်တဲ့ကိုကန့်တပ်ဖွဲ့အမိရ MNDAA ရခိုင်တပ်မတော် AA နဲ့တအောင်းပလောင် TNLA တို့ကလက်မခံတဲ့အတွက်၎င်းတို့တပ်ဖွဲ့တွေကတက်ရောက်နိုင်ခြင်းမရှိတာဖြစ်ပါတယ်။
တရင်ချင်းချက်ကိုနားဆင်ကြရမှာပါ
။နိုင်ငံတော်အတန်ပင်ခံယုံကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီကိုဖျက်သိမ်းပေးဖို့ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
내자치사이타인드린다들수진뜻셋하래타인드린라시즌고나선게자라바셴 VOA 가니통륜베니래시즌네고사인도비다2430 어빈 burmese.voanews.com 마래요탄네요사다네바드린뢰고포뱌타비로 VOA Burmese fan page 마래드린뢰네요며탄자시즌네고내신뜻셋베니바래셴
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
မကြာခင်ကပဲနိုင်ရိုဘီမှာဒေသတွင်းမိတ်ဖက်နိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေနဲ့ဆွေးနွေးပွဲတွေပြီးသွားတဲ့နောက်အမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီကကုလသမဂ္ဂလုံခြုံရေးကောင်စီကလုတ်ပိုင်ခွင့်လွှဲအပ်ပေးထားတဲ့ဒေသဆိုင်ရာကာကွယ်ရေးတပ်ဖွဲ့တစ်ဖွဲ့အနေနဲ့ပြီးခဲ့တဲ့နှစ်ကစလို့တောင်ဆူဒန်နိုင်ငံရဲ့မြို့တော်ဂျူဘားမှာနေထိုင်တဲ့အရပ်သားတွေကိုကာကွယ်ပေးဖို့နဲ့တောင်ဆူဒန်အတွင်းစစ်ဖြစ်နေတဲ့အုပ်စုတွေငြိမ်းချမ်းရေးသဘောတူညီချက်အထမြောက်အောင်မြင်လာစေရေးလုပ်ငန်းမှာအဆင်ပြေချော့မွေ့အောင်အကူအညီပေးဖို့လိုတဲ့အကြောင်းပြောသွားခဲ့ပါတယ်။သမရဆီလ်ဗာခီးယားကိုတစ်ဆာခံတဲ့တပ်ဖွဲ့နဲ့ဒုတိယသမရဟောင်းရစ်မာချာရဲ့တပ်ဖွဲ့တွေကြားမြို့တော်တဝိုက်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တောင်ဆူဒန်ဆိုင်ရာကုလသမဂ္ဂအဖွဲ့ UNMISS ရဲ့လက်အောက်မှာရှိနေတဲ့ဒေသဆိုင်ရာကာကွယ်ရေးတပ်ဖွဲ့ကိုလုံခြုံရေးကောင်စီကဩဂုတ်လ12ရက်နေ့ကလုတ်ပိုင်ခွင့်အတည်ပြုပေးခဲ့တာဖြစ်ပါတယ်ဇူလိုင်လ9ရက်ကနေ17ရက်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေအထွတ်ထိပ်ရောက်နေချိန်မှာအာရမပြုကျင့်မှုလူသတ်မှုနဲ့အရသားပိုင်ပစ္စည်းတွေကိုအကြောင်းမဲ့တက်တက်ဖျက်ဆီးပစ်တာအပါအဝင်အလွန်ကိုဆက်ဆုပ်ရွန်ရှာစရာကောင်းတဲ့ရာဇဝတ်မှုတွေကိုနှစ်ဖက်စလုံးကတပ်ဖွဲ့တွေကျူးလွန်ခဲ့ကြပါတယ်။အစိုးရတပ်တွေကအကူလသမဂ္ဂကာကွယ်မှုအောက်မှာရှိနေတဲ့အရသားတွေကိုလည်းတိုက်ခိုက်ခဲ့ကြပါတယ်။တောင်ဆူဒန်မှာပြည်ပခန့်တွေစတင်ခဲ့တဲ့2013နှစ်ကလေးကထောင်ပေါင်းများစွာသောပြည်သူတွေအသက်ခံရတာနဲ့လူပေါင်းနှစ်သန်းကျော်လဲအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးတိုင်းပြည်လဲစစ်ပွဲရဲ့အထူထောင်ကိုခံလာခဲ့ရတာပါကုလသမဂ္ဂလုံခြုံရေးကောင်စီကလုတ်ပိုင်ခွင့်ပေးထားတဲ့တပ်ဖြတ်မှုလူတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်4000ကျော်ကိုနိုင်ရိုဘီမှာကျင်းပတဲ့ဆွေးနွေးပွဲတက်ရောက်ခဲ့ကြတဲ့ဝင်ကြီးတွေအားလုံးကသဘောတူခဲ့ကြတယ်လို့ဝင်ကြီးကယ်ရီကပြောပါတယ်အဲ့ဒီကာကွယ်ရေးတပ်ဖွဲ့တွေရှိနေတာဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိပါတာမဟုတ်ကြောင်းကိုလည်းဝန်ကြီးကယ်ရီကအလေးအနက်ပြောသွားပါတယ်။ပြည်သူတွေအနေနဲ့လွတ်လပ်စွာလှုပ်ရှားသွားလာနိုင်ဖို့နဲ့တိုက်ခိုက်မှုတွေကနေဒါမှမဟုတ်ဘလို့အကြောင်းကြောင်းကြောင့်ပဲဖြစ်စေချောင်းမြောင်းတိုက်ခိုက်မှုအန္တရာယ်ကနေလွတ်ကင်းနေစေအောင်ပြည်သူတွေကိုအကာအကွယ်ပေးဖို့ ကာကွယ်ရေးတပ်ဖွဲ့မှခွင့်အာဏာအပြည့်ရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင်ကာကွယ်ရေးတပ်ဖွဲ့ကတိုင်းပြည်အခြေအနေပြန်ပြီးတော့တည်ငြိမ်လာအောင်ဆောင်ရွက်ပေးမယ်။တိုင်းပြည်မှာပြန်လည်ရင်ကြားစီရေးဆောင်ရွက်ချက်တွေပို့ပြီးတော့မြန်ဆန်လာအောင်ကူညီပေးမယ်။သူ့ကိုပေးအပ်ထားတဲ့တာဝန်ကရှစ်ဆက်ရမယ့်အနာဂတ်ခီးမှာပြည်သူတွေကိုအာမခံချက်နဲ့ယုံကြည်စိတ်ချရမှုတွေအတွက်အကူအညီပေးသွားဖို့ရည်ရွယ်ချောင်းကိုလည်းဝန်ကြီးကယ်ရီကပြောပါတယ်။တောင်ဆူဒန်ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအများဆုံးပေးနေတဲ့အမေရိကန်ကအမေရိကန်ဒေါ်လာ138တန်းကိုထပ်မံပေးရသွားမှာဖြစ်ပြီးအခုပေးမဲ့ငွေနဲ့ပေါင်းလိုက်ရင်စုစုပေါင်းအမေရိကန်ဒေါ်လာ 1.2 ဘီလီယံကျော်ရမှာဖြစ်တဲ့အကြောင်းဝန်ကြီးကယ်ရီကကြေညာခဲ့ပါတယ်။ဒါပေမဲ့တိုင်းပြည်မှာအလွန်အမင်းလိုအပ်နေတာကနိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေပြန်ပြီးတော့နိုးထလာစေဖို့နဲ့ငင်းချင်ရေးသဘောတူညီချက်အောင်မြင်ပြီးမြောက်စေမဲ့ပြုပြင်ပြောင်းလဲမှုတွေအကောင့်ထဲပေါ်လာစေဖို့ပဲဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောခဲ့ပါတယ်။တောင်ဆူဒန်ပြည်သူတွေအနေနဲ့ဥပဒေအောက်မှာတာဒူညီမျှရှိရေးကိုလေးစားကြဖို့နဲ့ခေါင်းဆောင်ပိုင်းကလည်းလူမျိုးနွယ်စုကိုအခြေခံပြီးတော့တိုက်ခိုက်နေတာတွေရပ်တန့်ဖို့နဲ့တာဝန်သိပြီးအလုံးပါဝင်တဲ့နီလန်းနဲ့တိုင်းပြည်ကိုအုပ်ချုပ်သွားရေးပြည်သူတွေကတောင်းဆိုကြဖို့ကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကတိုက်တွန်းခဲ့ပါတယ်ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သောတာရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းကိုထပ်ပြီးအသိပေးပါစေရှင်။အခုဆက်ပြီးတော့လာမယ့်စနေနေ့မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ဒီတော်စုငင်းချဲညီလာခံ21ရာစုပင်လုံကိုဩဂုတ်လ30ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိ5ရက်ကြာကျင်းပနေပါတယ်။ဒီညီလာခံတွင်နောက်ဆုံးချိန်အထိတည်ရတဲ့အခြေအနေရရနဲ့အဲ့ဒီအခြေအနေတွေပေါ်သောတာရှင်တို့ရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လိုက်တဲ့အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-32-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုံးလွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုနားဆင်လို့ရပါတယ်ရှင်။VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်နန္နာချန်ကကြေညာပေးသွားမှာပါ။အမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးပျော့ပြောင်းတဲ့မူဝါဒတွေထားရှိရေးပြောဆိုနေတာတွေကို Republican Party သမ္မတလောင်း Donald Trump ကဆုံးသတ်လိုက်ပြီးတော့နိုင်ငံတွင်းမှာတရားမဝင်ရောက်နေသူတွေကိုနေရပ်ပြန်ပို့ဖို့နဲ့တောင်ပိုင်းနေဆက်မှာတိုင်းကာယံဖို့ထပ်မံကတိပြုလိုက်ပါတယ်။တိုင်းကာယံတဲ့နေရာမှာကုန်ကြမဲ့စရိတ်ကိုလည်းမက္ကဆီကိုနိုင်ငံကပေးရမယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်မှာကြာတာပရင်းတွေကရေးသားခဲ့ပါတယ်။လာအိုနိုင်ငံမှာရှေ့သတင်းပတ်ထည်ကျင်းပမဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတဲ့ American သမ္မတ Barack Obama အနေနဲ့မြန်မာနိုင်ငံအပါအဝင်ဒေသရင်းမှာဖြစ်ပွားနေတဲ့လူခွင့်ရချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းရေးသက်ဆိုင်ရာခေါင်းဆောင်တွေကိုဖိအားပေးဖို့နိုင်ငံတကာလူခွင့်ရအဖွဲ့ကြီးတစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာလူနည်းစုဖြစ်တဲ့ Rohingya မွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေလာအိုနိုင်ငံကထင်ရှားတဲ့တက်ကြွလှုပ်ရှားသူတူပျောက်ဆုံးနေတာနဲ့ဖိလစ်ပိုင်မှာရဲတပ်ဖွဲ့ကဥပဒေမဲ့တပ်ဖြတ်နေတာတွေနဲ့ပတ်သက်လို့အာဏာပိုင်တွေကိုဖိအားပေးဖို့ AI အဖွဲ့ကြီးကသမ္မတ Obama ကိုတောင်းဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနယ်စပ်မြို့တွေဖြစ်တဲ့မြောက်ပရီကော့တောင်နဲ့တာချီလိတ်နယ်စပ်ဂိတ်တွေမှာနိုင်ငံသားသားခီးသွွားဧည့်သည်တွေအတွက် e-visa တွေထုတ်ပေးနေပြီဖြစ်တဲ့အကြောင်းလူဝင်မှုတကောင်စရင်နဲ့အလုပ်သမားရေးဝန်ကြီးဌာနကမနေ့ကြာတာပရီနေ့ကကြေညာလိုက်ပါတယ်။ပထမဦးဆုံးချိန်ဈေးကွက်တင်တဲ့သွေးလွန်တုပ်ကွေးရောဂါကာကွယ်ဆေးကိုထိုးသူတွေဟာဖျားနာတတ်တယ်လို့လေ့လာမှုအသစ်တရက်ကဖော်ပြပါတယ်။အခုလိုအပြင်းပြမှုကိုကာကွယ်နိုင်ရေးအတွက်ကာကွယ်ဆေးထိုးမဲ့သူတွေကိုအသေးချာစီစစ်လေ့လာဖို့လူလူကျန်းမာရေးအရာရှိတွေကိုစစ်တမ်းပြုစုသူတွေကတိုက်တွန်းထားပါတယ်။သတင်းချင်းချုပ်ကိုမန္တနာချန်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျော်နာကမင်းဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.